Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ View American တိုင်းရဲ့2022ခုနှစ် February လ22ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6:00က9:00အထိ Flight Meter 24/40/50နဲ့ Flight Meter 190တို့ကနေထုတ်လွှင့်ပေးနေပါပြီ။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမင်းထွန်းကဒေါက်ကီမျိုးသက်နဲ့အတူတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြနေသူတွေကိုလုံချိုရေးတပ်ဖွဲ့ဝင်တွေကစနေနေ့ကပြစ်ခတ်နေနေတာကြောင့်အ ਨੇ ဆုံးလူနှစ်ဦးသေဆုံးသွားခဲ့ရပါတယ်။ဒဏ်ရာသူတွေလည်းရှိတာကြောင့်မနေ့စနေနေ့ဟာ February 1ရက်နေ့အာဏာသိမ်းချိန်ကစလို့သူရတန်ယိုအဖြစ်ဆုံးနေ့တည်းဖြစ်လာခဲ့ပါတယ်။မြန်မာစစ်တပ်ရဲ့လုံချိုရေးတပ်ဖွဲ့ဝင်တွေက Robert G. မျက်ရည်ယိုပုံမိသားပိုင်းနဲ့လောက်လေးဘွားတွေအပြင်တနက်ကြီးကိုလည်းအသုံးပြုခဲ့တာဖြစ်ပါတယ်။စနေနေ့မလွယ်ပိုင်းကမန္တလေးတမောချင်းကိုလူကြီးတပ်ဖွဲ့ဝင်900လောက်ရောက်ရှိလာပြီးလူစုခွဲဖို့အတွက်နိုင်ငံတော်ကြားဆန္ဒပြသူတွေနဲ့ထိတိုက်တွေ့ပြီးတဲ့နောက်မှာရဲတပ်ဖွဲ့ဝင်တွေကတနက်နဲ့တခြားလက်နက်တွေအသုံးပြုပြီးတိုက်နေကြတာဖြစ်ပါတယ်အဲ့လိုရဲတပ်ဖွဲ့ကအင်အားသုံးပစ်ခတ်တာကြောင့်မြူသားတူဦးကောင်းမှာတနက်တန်ရာရရှိပြီးတိုက်ဆုံသွားခဲ့သလိုနောက်မြူသားတူဦးမှာလည်းရမမှာတနက်ပြစ်ခံရတဲ့တန်ရာနဲ့တိုက်ဆုံသွားခဲ့ပါတယ်။တခြားတန်ရာရသူတွေကတော့စစ်အဖွဲ့ကကုသမှုပေးခဲ့ရပါတယ်။မန္တလေးလိုပဲကချင်ပြည်နယ်မြစ်ချနာမြို့မှာလည်းစစ်တပ်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြားထိတိုက်ရင်ဆိုင်တွေ့ခဲ့ကြရပါတယ်။မြို့ပေါ်လမ်းကအထက်တန်းကျောင်းဒီမှာထိတိုက်တွေ့ပြီးတဲ့နောက်မိနစ်20အကြာမှာလူအုပ်ခွဲသွားတာဖြစ်ပါတယ်။ပြည်ကရဲရပိုင်းတို့ကလည်းမြစ်ချနာမြို့မှာအင်အားသုံးအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။နေပြည်တော်မှာတော့တောက်ကြနေကတိုက်ဆုံသွားခဲ့တဲ့မတ်မြတ်တက်တွက်ခိုင်အတွက်စုတောင်းပွဲကျင်းပခဲ့ပါတယ်။ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြမှုတွေနဲ့တိုင်းရင်းသားပေါင်းစုကိုကုစားပြုတဲ့ဆန္ဒပြပွဲလည်းပါဝင်ခဲ့ပါတယ်။ညနေပိုင်းမှာတော့ရန်ကုန်မြို့နဲ့အနီးအနားနေရာတချို့မှာလူကြိုးရေးတပ်ဖွဲ့ဝင်တွေရောက်ရှိလာပြီးလူတွေကိုဖမ်းဆီးနေကြောင်းအတိပပြရသေးတဲ့သတင်းတွေထွက်ပေါ်ခဲ့ပါရခင်ဗျ။နာမည်ကျော်ရုပ်ရှင်သရုပ်ဆောင်တဲ့မြမရုပ်ရှင်စီယိုဥက္ကဋ္ဌဟောင်းသရုပ်ဆောင်လူမင်းကိုမြမစစ်တပ်ကစနေနေ့ညကဖမ်းဆီးလိုက်ပါရ။ညအချိန်မတော်လူကြီးတိတ်ချိန်မှာတကားတွေကိုချွတ်ဖြတ်ပြီးဝင်ရောက်ဖမ်းဆီးတာလို့သရုပ်ဆောင်လူမင်းရဲ့ဇနီးလို့ယူဆရသူကပြောတာကိုလူမင်းရဲ့ Facebook စာမျက်နှာမှာ live ကြားကြရရပါတယ
်။အခုကိုလူမင်းဟိုဂျဲရီလာပြီးတော့ဖမ်းပြီးခေါ်သွားပါတယ်။ဘလုံးမျိုးရဲကားရဲ့အများကြီးနဲ့ဟာဒီခေါ်ပါပါဘီဟိုတော့ကားနာကိုလိုက်ဖို့ဘယ်လိုလဲမလဲမသိတကားကိုလည်းတင်းကြိုက်ဖြတ်ပြီးတော့ဖြတ်ပြီးတော့ဖွင့်ပြီးတော့ခေါ်ပါပါဘီ
နာမည်ကြီးသရုပ်ဆောင်သူပထမဆုံးကြိမ်ဖမ်းဆီးခံရတာလည်းဖြစ်ပါရဲ့သရုပ်ဆောင်လူမင်းဟာအခုလိုအဖမ်းမခံရခဲ့မှာမန်လီမှာဖြစ်ပွားခဲ့တဲ့လူမျိုးတေဆုံရမှုနဲ့ပတ်သက်ပြီးသူ့ရဲ့ Facebook စာမျက်နှာကနေ live ထုတ်လွှင့်ပြီးအခုလိုပြောပါရဲ့
မန္တလေးမှာဒီနေ့ဖြစ်ပျက်ခဲ့တဲ့ဖြစ်ရပ်ကတိတ်ကိုအယူဆကြီးတန်းတော့နေမိင်္ဂလာလည်းမရှိဘူးကျွန်တော်နဲ့တူအားလုံးအရန်ကိုခံပြင်းဒေါသထွက်ငါကြီးနေကြမယ်ဆိုတာကျွန်တော်ထပ်တူခံစားနားလည်လို့ရပါတယ
်အကြမ်းဖက်မှုတွေလှုပ်ဆောင်ပြီး1988ခုနှစ်ကလို့စစ်တပ်ကလူလူကိုအာဏာသုံးဖြုတ်ခွင်းဖို့ရှိနေတယ်လို့လည်းတရုတ်ဆောင်လူမင်းကသတိပေးသွားပါတယ်စစ်ကျင်သဘောထားကွဲလွဲခွင့်အခွင့်အရေးကိုအသုံးချရာကြောင့်ဘယ်သူတဦးတယောက်ကိုမှအနိုင်မကျရောက်စေသင့်ဘူးလို့ရန်ကုန်မြို့အမေရိကန်တန်ယုံကစနေနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မမများတဲ့တဲ့ခိုင်နေပြည်တော်မှာတည်ဆုံပြီးနောက်တရက်မှာပဲမန္တလေးမှာဆန္ဒပြသူတွေအသက်တည်ဆုံလောက်အောင်ပြစ်ခတ်တာကြောင့်အမေရိကန်ပြည်တော်စုအနေနဲ့အလွန်အမင်းစိတ်တော့ကဖြစ်ရပါတယ်လို့လည်းအမေရိကန်တန်ယုံရဲ့ကြေညာချက်မှာပါရှိပါတယ်။စစ်တပ်အနေနဲ့မြန်မာပြည်သူလူထုအပေါ်အင်အားသုံးအကြမ်းဖက်နေတာတွေကိုရပ်တန့်ကရပ်ပြစ်ရပါမယ်လို့လည်းအမေရိကန်တန်ယုံကတောင်းဆိုထားပါတယ်။တချိန်တည်းမှာပဲဗြိတိန်နိုင်ငံကလည်းမြန်မာစစ်တပ်အပေါ်ရေးယူဆောင်ရွက်ချက်တွေထပ်မံလုပ်ဆောင်ဖို့စဉ်းစားနေတယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒိုမနီရပ်ကပြောပါရယ်စနေနေ့ကဆန္ဒပြသူတွေတနက်နေ့ပြစ်ကတ်ခံရလို့တည်ဆုံသွားပြီးတဲ့နောက်မှာအခုလိုပြောလိုက်တာလည်းဖြစ်ပါရယ်ငြိမ်းချမ်းစွာဆန္ဒပြသူတွေကိုတနက်နေ့ပြစ်ကတ်တာက လုံးဝကိုလက်ခံနိုင်စရာမရှိပါဒီမိုကရေစီကိုချေမှုန်းနေပြီးဆန္ဒပြသူတွေကိုနှိမ်နှင်းနေတဲ့သူတွေကိုအရေးယူဖို့နိုင်ငံတကာကလက်တွဲဖော်ရင်းနဲ့အတူပူးပေါင်းပြီးနောက်ထပ်အရေးယူမှုတွေလှုပ်ဆောင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့လည်းဗြိတိန်နိုင်ငံသားဝန်ကြီးက Twitter ကတစင်ပြောပါရယ်ခင်ဗျာမြန်မာနိုင်ငံအတွင်းစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ငြင်းချမ်းစွာဆန္ဒပြပွဲတွေကိုလူအသက်သေဆုံးစေတဲ့အထင်အားသုံးနှိမ်နှင်းနေမှုအပေါ်ဤဥရောပသမဂ္ဂနိုင်ငံသားကြီးရဲ့အကြီးအကဲ Joseph Borrell ကပြစ်တင်ရှုတ်ချလိုက်ပါတယ်။တနက်ကြီးအစ်စ်နဲ့ပြစ်ခတ်လို့ဆန္ဒပြသူတွေသေဆုံးခဲ့ရတဲ့အပေါ် EU အဖွဲ့ကလိုအပ်တယ်လို့ဆုံးဖြတ်ချက်တွေချမှတ်ပြီးအရေးယူဆောင်ရွက်သွားမယ်လို့လည်း Joseph Borrell ကပြောပါတယ်။ဒီလလာနေ့မှာ Belgium နိုင်ငံ Brussels မြို့မှာကျင်းပဖို့ရှိတဲ့ EU အဖွဲ့ဝင်နိုင်ငံဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံအတွင်းနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လူဝတ်ရဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့အရေးဆွေးနွေးဖို့ရှိတယ်လို့လည်းသူကပြောပါတယ်။တချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကလည်းမြန်မာနိုင်ငံအတွင်းလက်နက်မဲ့အရက်သားတွေကိုအသက်သေးစေနိုင်လောက်တဲ့လက်နက်တွေနဲ့အင်အားသုံးပစ်ခတ်ဖြိုခွဲတဲ့ပြမှုကိုဘာအကြောင်းပြချက်နဲ့မှခုခံခြေပလို့မရဘူးလို့ပြောပါတယ်။မနေ့တုန်းကမန်လီမြို့ဆန္ဒပြပွဲအတွင်းဆန္ဒပြသူတွေကိုတီဆုံးခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးနေနေမှုကြောင့်အရသားတွေသေဆုံးခဲ့ရတဲ့အပေါ်အလွန်ထိတ်လန့်တုန်လှုပ်မိကြောင်းလည်းစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကပြောဝေရကပြောပါတယ်လက်နက်မဲ့အရသားတွေကိုတီစီလောက်တဲ့လက်နက်သုံးပြီးဖြိုခွင်းတဲ့ပြစ်မှုအတွေ့ဘယ်လိုအကြောင်းပြချက်နဲ့မှခွင့်လွှတ်စရာမရှိဘူးလို့လည်းသူကပြောပါတယ်လက်ရှိအခြေအနေတွေဆက်ပြီးပိုဆိုးရွားလာမယ်ဆိုရင်တော့မြန်မာနိုင်ငံနဲ့ဒေသတွေမှာစန့်ကျင်ဘက်တံပြန်တက်ရောက်မှုတွေဆူဆူရွရွပေါ်ပေါက်လာလိမ့်မယ်လို့လည်းစင်ကာပူနိုင်ငံကသတိပေးလိုက်ပါတယ်
တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.8 MHz လိုင်းဒိုမီတာ40 kHz 98.9 MHz လိုင်းဒိုမီတာ48 kHz 6.95 MHz နဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တင်းင်းတွေနဲ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျွန်မခင်မျိုးသက်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာရာရပောင်း20ကျော်လာပါပြီ။နေစဉ်လိုလိုတောင်းတဲ့ချီလူမှုဆန္ဒပြမှုတွေအပြင်ဒီသတင်းပတ်တဲ့စစ်တမ်းချက်ကကားတွေပါမြင်လာတာနဲ့အတူမြန်မာဗန်လုပ်ငန်းလေပတ်မှုဟာလည်းကစင်ကြားဖြစ်လာနေပါတယ်။စီဝန်တန်းတွေဥဆောင်တဲ့အကြမ်းမဖက်အာဏာဖိစန်းတဲ့ CDM လှုပ်ရှားမှုမှာဗန်အပါဝင်ဌာနအသီးသီးကဝန်ထမ်းအများအပြားရုံးမတက်ပဲရုံးထွက်တဲ့လှုပ်ရှားမှုလုပ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းဗန်အများအပြားပိတ်ထားဆဲဖြစ်ပြီးဖွင့်တဲ့ဘဏ်တွေမှာလဲဝန်ဆောင်မှုအပြည့်မပေးနိုင်ပါဘူး။ ATM ဆက်တွေမှာဆိုအချိန်တော်ကြာတန်းစီရပြီးငွေကိုလိုသလောက်ထုတ်မပေးနိုင်တာဒါမှမဟုတ်လုံးဝထုတ်မရတာမျိုးတွေနဲ့စီးပွားရေးလုပ်ငန်းတွေငွေလက်ပတ်မှုအတွက်အခက်ကြုံနေကြပါတယ်။ CDM လှုပ်ရှားမှုမှာပါဝင်တဲ့ဘဏ်တာဝန်ရှိသူတူကတော့အခုလိုဆန္ဒပြမှုတွေကနေတမန်ပြည်သူတွေအခက်ခဲကြုံနေရပေမဲ့အာဏာသိမ်းထားတဲ့စစ်တပ်တွေပိုးပြီးအခက်တွေ့လာစေတယ်လို့ VOA ကပြောပါတယ်။အာဏာသိမ်းစစ်ကောင်စီကခန့်အပ်ထားတဲ့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းစောကတော့ဆန္ဒပြသူတွေဟာကိုယ်နိုင်ငံစီးပွားရေးကိုကိုယ်ဖျက်ဆီးနေသူတွေဖြစ်တယ်လို့ပြောပြီးဒီလှုပ်ရှားမှုကိုဝေဖန်ပြစ်တင်ပါတယ်။ဦးဝင်းစောကိုဗဟိုဘဏ်ဒုဥက္ကဋ္ဌဦးဘိုးဘုံငယ်နေရာမှာအစားထိုးခန့်အပ်ခဲ့တာဖြစ်ပြီးဦးဘိုးဘုံငယ်ကတော့အထိမ့်သိမ်းခံထားတယ်လို့သတင်းတွေထွက်နေသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာလည်းမသိရသေးပါဘူး။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံစီကိုရှေ့သတင်းပတ်ထဲမလေးရှားကနေပြန်ပို့ဖို့စီစဉ်နေတဲ့မြန်မာနိုင်ငံသား1200ရဲမှာသူတို့စီမံမှတ်ပုံတင်ထားသူအနည်းဆုံး6ဦးပါနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကစနေနေ့မှာပြောပါတယ်ဒုက္ခသည်တွေရဲ့အသက်ဘေးအတွက်စိုးရင်ရတယ်လို့အမေရိကန်အစိုးရပြောနေချိန်မှာပဲအခုလိုပြန်ပို့ဖို့စီစဉ်လာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်မှာဒီဒုက္ခသည်တွေကိုပြန်ပြီးခေါ်ဖို့စစ်သင်္ဘောတွေဆစ်လွတ်ပေးမယ်လို့မြန်မာဘက်ကကမ်းလှမ်းခဲ့တဲ့နောက်အခုလိုပြန်ပို့ဖို့စီစဉ်နေတာဖြစ်ကြောင်းတာဝန်ရှိသူတွေကရောဒုက္ခသည်ဆိုင်ရာအဖွဲ့တွေကပါပြောပါတယ်မလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာဒုက္ခသည်တွေကိုခေါ်ယူမဲ့မြန်မာအလံတင်ထားတဲ့တင်မော၃ဆင်းဟာမလေးရေတပ်အခြေစိုက်စခန်းကိုစနေနေ့ကရောက်လာကြောင်းအဲ့ဒီကဒဆင်းဟာမြန်မာစစ်တပ်တင်မော၃ဆင်းဖြစ်တယ်လို့တင်မောတွေရဲ့ရေချောင်းသွားလာမှုဆိုင်ရာခြေရာခံတဲ့ Marine Traffic Website မှာဖော်ပြပါတယ်မလေးရှားမှာရှိတဲ့ American နဲ့အနောက်နိုင်ငံတိုင်းရင်းတွေကတော့မလေးရှားအစိုးရဒီလူတွေပြန်မပို့အောင်ကြိုးပမ်းနေတယ်လို့မလေးရှားအစိုးရကမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုအတွက်စိုးရိမ်နေကြကြောင်းလဲတန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြပါဗျာ။ရ ရုရှားတရားရုံးမှာအတိုက်ခံခေါင်းဆောင်အလက်ရှိနာဗယ်နီးရဲ့ရှောင်လက်ချက်ပယ်ချခံခဲ့ရတဲ့အတွက်သူကအခုဆိုထောင်ထဲမှာနောက်တဲ့နှစ်နှစ်ခွဲကျော်နေရတော့မှာဖြစ်ပါတယ်။သူ့အမှုကိုစနေနေ့ကကြားနာခဲ့တာပါ။တရားရုံးကြားနာပွဲမှာတရားသူကြီးကနာဗယ်နီးပုံမှာချမှတ်ထားတဲ့ထောင်နှံတဲကသတင်းပတ်၆ပတ်ကိုနှုတ်ပေးခဲ့ပါတယ်။ဒါပေမဲ့သူဟာ2014တုန်းကချက်မှတ်ထားတဲ့ထောင်နှံရဲမရှိခင်ပြန်လွှတ်ပေးထားချိန်မှာရုံချင်းလာဖို့ဆင့်ခေါ်တာကိုပြက်ကွက်မှုကြောင့်ဒီဆိုင်ငံပြစ်ဒဏ်ကိုဆက်ကြခံစေဖို့ဆုံးဖြတ်ခဲ့တာပါ။နာဗယ်နီးကတော့သူ့ကိုအခုလိုထောင်ချတာဟာသူ့ကိုထောက်ခံသူတွေကြောက်သွားအောင်ရုရှားဆွေးအကလှုပ်ဆောင်ခဲ့တာဖြစ်ကြောင်းဆက်ဆွဲပါတယ်။ Pfizer BioNTech ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးဟာပထမကျင်းစီထိုးပြီးသတင်းနှစ်ပတ်ကနေ၄ပတ်အတွင်းကာကွယ်နိုင်စွမ်း85ရာခိုင်နှုန်းရှိနေကြောင်းလေ့လာတွေ့ရှိရတယ်လို့ Lancet ဆေးပညာဌာနမှဖော်ပြပါတယ်။ဒီလေ့လာချက်ကိုကမ္ဘာမှာအများဆုံးကာကွယ်ဆေးထိုးမှုစတင်တဲ့ Israel မှာဒီဇင်ဘာ19ရက်က Israel ကျန်းမာရေးလုပ်သားတွေနဲ့ဆန့်သက်ခဲ့တာဖြစ်ပါတယ်။ဒီဆေးကိုဒုတိယအကြိမ်ထိုးပြီးသတင်းတစ်ပတ်အကြာမှာတော့ဒီဆေးရဲ့ထိရောက်မှုက95ရာခိုင်နှုန်းရှိနေကြောင်းသိပ္ပံပညာရှင်တွေတွေ့ရှိခဲ့တာဖြစ်ပါတယ်။ Israel နိုင်ငံ Tel Aviv မြို့တော်နားကရှီဘာဆေးအုံမှာရှိတဲ့ဆေးဝင်တန်း900ကျော်ကိုစမ်းသပ်မှုပေါ်အခြေခံပြီးလမ်းဆက်ကအစီရင်ခံစာထုတ်ပြန်ခဲ့တာပါ။ Israel မှာဒီကာဝယ်ဆေးထုတ်ပြီးသူ4တန်းကျော်ရှိပြီးဒါလူရေ9တန်းရှိတဲ့သူ့နိုင်ငံသား48ရာခိုင်နှုန်းကာဝယ်ဆေးထုတ်ပြီးနေပြီဖြစ်ပါတယ်။သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူတင်ပြပေးခဲ့တာပါ။VOA American တန်ကတင်းင်းရီနေအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးမန္တလေးမြို့ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတာကိုကိုယ်တိုင်ကြုံခဲ့ရသူစိန်မန်းဖုံးတော်ကြီးကျောင်းဝင်းတွင်ကုသမှုပေးခဲ့တဲ့ဆရာဝန်တူကို VOA သတင်းတောင်မတ်မေခါကဆက်သွယ်မေးမြန်းထားပါတယ်
။ဆရာတို့ဒီမှာတွေ့တဲ့အခြေအနေလေးကိုနည်းနည်းတော့အရင်ဆုံးပြောပြပေးပါလား။
ဒီနေ့ကျွန်တော်တနအီကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဟိုပါပေါ့နော်အဲ့လိုမျိုးရုံရင်းဆိုင်ဖြစ်နေပြီဖြစ်တယ်ဆိုတော့ကျွန်တော်တနအီနေ့တနအီနဲ့ကျွန်တော်နိုင်သွားတာဟုတ်ပြန်တော့တဲ့ချိန်မှာကျွန်တော်က50တန်းနဲ့သွားတာပေါ့နော်50တန်းသွားတဲ့ချိန်မှာဥပမာဥပမာဟိုတုံးကလည်းပါပါပြစ်နေပြီဆိုတော့အဲ့မှာလည်းကားတွေပိတ်တယ်ကျွန်တော်သွားတဲ့ချိန်မှာကားတွေလည်းလမ်းကြီးပိတ်သွားပြီ
ဟုတ်
ပိတ်တော့ကျွန်တော်အဲ့ချိန်မှာတောက်ကြည့်တော့ပေါ့နော်ဟိုအချိန်ချင်းဖြစ်မလားပါညာတောက်ကြည့်ရဲကျွန်တော်ကတော့ဒီကပိုင်းတဲ့တဲ့လူနာတင်မယ်ပေါ့နော်တခုဖြစ်တဲ့ခိုင်းပြီးပါညာဆိုရင်ကျွန်တော်ကကန့်ကိုပြန်လာမယ်နည်းနည်းမပါဆိုရင်တော့အဲ့မှာနေရှေ့ရှေ့ဒုလာပြူတာပါညာလောက်ပေါ့နော်အကြီးဆိုရင်ကျွန်တော်ကကန့်မှာချုပ်တာပါညာလောက်ပေးတာပေါ့နော်ပုံမှန်ကျွန်တော်လုပ်နေကြပါတော့ဟုတ
်ဟုတ်
အဲ့တော့ဒီနေ့ကဖြစ်နေတဲ့ခါကျတော့ကျွန်တော်တနအီကျော်ရဲရနေပြီးတော့သွားရင်နိုင်တယ်နောက်ပါကျအဲ့မှာအေးဒီကတလန်ကိုခုဘက်ကနေပြီးတော့ကျွန်တော်တာယိုခုဘက်ကနေပြီးတော့တာယိုအတောင်ဘက်ကနေပြီးတော့ကားရကနေဖြစ်တဲ့ကားရေကားလည်းပါတယ်ပေါ့နော
်
အဲ့ဒါကကျွန်တော်ထင်တယ် maybe ဟို3နာရီဝင်ကျင်တော့ပေါ့နော်အဲ့လိုမျို
း
အဲ့ကျမှာကျွန်တော်ကအဲ့မှာပိတ်ပြီးတော့တို့ကအဲ့မှာဒီလိုရလဲပိတ်ထားတယ်ပေါ့ဗျာလမ်းကိုပိတ်ထားတယ
်
ဒီကားကြီးမလာအောင်လို့ပေါ့နော်50တလန်ကြီးပိတ်ထားတာရှိတယ်ပေါ့နော်ပိတ်ထားတယ်အဲ့မှာကျွန်တော်ရုံးရင်းဆက်ချက်တို့ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်ကစောင့်ကြည့်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကအစတုန်းကတာယိုးပေါ့နော်50တလန်တာယိုးကနေပြီးပိုက်တဲ့ကားကြီးအောင်ပြီပေါ့နော
်
အချင်းနဲ့အဲ့ဖြစ်တဲ့ကားရောက်လာရဲ့ဒိုင်းနေနဲ့ရောက်လာရဲ့ရဲဒီပေါ့မဟုတ်ပြရဲတော့မဟုတ်ပြစစ်ကားကြီးဟု
တ်
လောကြီးနိုင်တဲ့စစ်ကားကြီးပေါ့နော်ရောက်လာတဲ့အခါကျကျွန်တော်ကပိုက်တဲ့ကားကြီးကကျွန်တော်ကတော့ကိုတရားဆုံးလိုက်တယ်ပေါ့နော်တရားဆုံးလိုက်တယ်ပေါ့နော
်
50တလန်ကိုတရားဆုံးပြီးတော့ကျွန်တော်ကအချိန်လေးစောင့်ကြည့်တယ်အဲ့ဒီမှာပြမဆုံးစဖြစ်တာကအဲ့မှာကြာကြီးပဲကတို့ကကြာကြီးပဲစောင့်နေညနေကောင်းတော့မှ၄နာရီကျော်တော့မှစဖြစ်တာကတော့မျက်ရည်ကိုပုံးမယ
်
အဲ့ဒီပုံးနေဖြစ်တဲ့အခါကျတော့အုံးလို့ဖြစ်တဲ့အခါကျတော့မျက်ရည်ကိုရမကြည့်လဲပါတယ်ပေါ့နော်အဲ့မှာကျွန်တော်ပြမဆုံးမလုပ်ပြရလဲဆိုတော့အဲ့မှာလူငယ်တွေပြေးလာတဲ့အခါမျိုးတွေညဲနေတာကိုဒီကကျွန်တော်အဲ့ချိန်မှာရေဘူးပဲပြေးရတယ်ပေါ့နော်ရေပြေးတယ
်
ဒီနေ့ကလည်းကျွန်တော်တို့ကားကနောက်ဆက်နောက်ဆက်လက်ပြတ်ဆက်ပြသွားတယ်အဲ့တာယိုကလည်းလက်ပြတ်ဆက်သွားတယ်ပေါ့နော
်
အဲ့မှာရှိတဲ့ခုံကြီးကျောင်းထဲမှာကျွန်တော်တို့ကတရဲထားရတယ်တရဲကျင့်နေတာကကျွန်တော်တို့မီတလောက်အချက်ပေါင်း90နဲ့100ထားတယ်အနည်းဆုံးပဲအဲ့ဒါဟု
တ်
အဲ့လိုကျင့်တဲ့အခါကျတော့ကျွန်တော်တို့ကတာယိုကနေပြီးတော့စောင့်တယ်အဲ့မှာသွားတဲ့ခါကျတော့ကျွန်တော်ဆုံးပြလိုက်တာတော့မထူးတော့ဘူးကန့်ကဆရာကြီးလည်းခေါ်ပြီးတော့ကျွန်တော်တို့အခုကြီးကြောင်းပါပဲခုံးကြီးပါပဲအထိုင်ပေါ့နော
်
ကုမီမဲပေါ့နော
်ခွ
ဲရနားတဲ့ဒီလိုထုတ်တာတွေပါလေလုပ်နေပေါ့နော်အဲ့မှာတော်တော်ဆိုးသွားတယ်ကြာအဲ့ဒီမှာကျွန်တော်တို့ကဒီခေတ်နဲ့အဲကြီးတန်းနေပါစာဘာမှကြီးနေမဟုတ်တော့ဘူးပေါ့နော်ကြီးရေစစ်ပြစ်တဲ့ဆရာကြားလာတယ်ပေါ့နော
်ဟုတ်ကဲ့
အဲ့မှာရုပ်ရင်းဆက်ချက်ပဲကြာကျွန်တော်ကနှစ်ပြရအဲ့ဒါယူကနေနှစ်ပြတော့မှခုံးကြောင်းတော့ကျွန်တော်တို့ကလေဟိုပေါ့ဝိနေရဝိနေရကျွန်တော်တို့ချိန်နေတာပါလေ
ဟ
ိုကပေါ့ဟိုကဘယ်လိုလဲဆိုတော့ကျွန်တော်တိတာကပေါ့နော်ကျွန်တော်တို့တိတဲ့ဟာလေကျွန်တော်ပြပြတာပေါ့နော်ကျွန်တော်ရောက်လာတဲ့ခေါင်းလေးကကျွန်တော်ဥကောင်းပြတ်သွားတယ
်
ကျွန်တော်လည်းခုမှပြန်လာတာပဲဗျာခုမှပြန်လာတာမှမာရှယ်တော့နဲ့ရှိလို့ကျွန်တော်က9နိုင်တော့9နိုင်မှကျွန်တော်ပြန်လာတာပေါ့လေ
ဟုတ်
အဲ့တော့ကျွန်တော်ချိန်လာတဲ့ခေါင်းလေးကတော့ hotspot ပြေးသွားတယ်ဟိုကပေါ့အဲ့တော့ ပါတော့ဗောနော်ကောင်းပွင့်သွားတယ်ဗောနော်တယောက်ပါတယ်နောက်ကျတော့ကျတော့တွေးပေါင်ကျော်မှကြီးပွတ်ထွက်သွားတယ်ပွတ်ထွက်သွားတဲ့အချိန်မှာရှော့နဲ့လာတယ်လေးကျင်လို့ဖြစ်နေပြီတွေးထွက်လို့နေဗောနော်ပေါင်ကြီးကဆက်ပြတ်နေတာပုံနေလဲရှိတယ
်
ဒီရောက်တော့ကျွန်တော်တွေးထွက်မလို့ကတွေးချက်ထုတ်ကြည့်စီစီပြီးတော့တွေးလိုက်နေတိတ်ပြီးတော့ကျွန်တော်ကအဲ့ဒီဟိုလွတ်လိုက်ရတယ်အဲ့ဒီစေယုံကြီးကိုလွတ်လိုက်တယ်ဗောနော်လောလောဆယ်အောင
်
တစ်သက်နိုင်လေတော့စေယုံကြီးမှလည်းကျွန်တော်တို့အဲ့တငယ်ချင်းဆရာဝန်ခွင့်ပြုကြတယ်ရှိတယ်ဗောနော
်
အဲ့လက်ရှိလူနာချင်းတော့မသိသေးဘူးတေနာရှင်ကတော့မသိသေးဘူးတေတာကတော့အသက်ရှင်ဖို့များပါတယ်သူကစေယုံမရောက်ပါတယ်ဗောနော
်ဟုတ်ဟုတ
်နောက်ကအဲ့ဒါထဲမှာကျွန်တော်ချုပ်ပေးရတာအသေးမွှားလေးတွေဗောနော်ဟိုလက်မောင်းချုပ်ရတာတို့ဟာခဲခဲလက်မပွက်ထွက်သွားတာလို့ဆွပြက်သွားတာကြာဟိုခဲခဲပါမယ်နားကြီးကြည့်တဲ့ခါကျတော့ဟိုခဲကြည့်တာကြည့်ရတယ်ပါတယ်ဗောနော
်
အဲ့လိုမျိုးတွေပေါ့တော့ပုံစံတွေပေါ့နော်အဲ့လိုမျိုးဆိုတော့အဲ့ဒါကြီးက6ယောက်9ယောက်လောက်ရှိတယ်ကျွန်တော်ချုပ်ပေးလိုက်ပြန်လာတော့မူးတာတို့ပါလို့ပေါ့နော်အဲ့ကျွန်တော်လက်ရှိဖြစ်တဲ့အခြေအနေပေါ့ကျွန်တော်အနေနဲ့ပြောရင်ကွာကျွန်တော်ကပြင်မဆရာကိုကျွန်တော်ကတခါမှလည်းအဲ့လိုမျိုးကြီးဒါကြီးကကျွန်တော်အနေနဲ့ခိုင်းတော့ရှေ့တန်းလိုမျိုးကြီးရှေ့တန်းရောက်သွားတဲ့ပြီးဆက်စားရတယ်ကွာကျွန်တော်ဖြေခံတာ
ဟ
ိုရင်တော့ပုံရတာကွာသိလားမလ
ားဟို
တော့နောက်တစ်ခုကြားတဲ့တကယ်ဒီကောင်ရှေ့တယ်ရှေ့ရအမှန်ပါဘွားကောက်လို့မရဘူးအဲမှာခိုင်းမိနေတယ်ခိုင်းပြီးတော့ကောက်တဲ့လူကိုဖြစ်သွားတာကောက်ကောက်လို့မရဘူးကွာနော်အဲ့စနိုက်ပါသမားတော့ပါတယ်လို့ပြောတယ်ဒါမေးပြီးပေါ့နော်ကျွန်တော်တို့ဒေတာမသိဘူးသူတို့ပြောတဲ့စကားပေါ့နော်ကျွန်တော်ကလည်းပြင်ထွက်လို့မရဘူးဆက်လို့ပြောကျွန်တော်လည်းသိနေနေတာပေါ့နော
်
အတော်တော့ဘူးကျွန်တော်တို့ကတော့လူနာတွေခေါ်လာခဲ့တော့ဒီမှာစိတ်ခုံးကြပါမယ်အထိုင်ချပြီးတော့ဆရာဝန်တွေဖက်ခေါ်တယ်ကျွန်တော်ဆရာဝန်၃ယောက်ပေါ့နော်ဒီမှာအစတော့ပျောက်ခဲ့သွားတယ်တစ်ခေတ်နဲ့နောက်၂ယောက်ဖက်ခေါ်တယ်၃ယောက်လာတယ
်
နောက်တဲ့အဲ့ဆရာဝန်တွေအဲ့အငယ်လေးပျောက်ပြည့်စေးပျောက်လာတယ်ပေါ့နော်၄ယောက်ကျွန်တော်တို့ကူပေးတာပေါ့နော်လောလောဆယ်ကျွန်တော်တို့ပေးတယ်ဟာအဲ့ဒီခုမှကျွန်တော်အင်ဂျင်နီယာပါတယ
်ဟုတ်ဟုတ
်အဲ့လိုအခြေအနေလေ
နောက်တစ်ခုကဆရာတို့ကဟိုဆရာဝန်တွေလည်းဖြစ်တယ်နောက်တေချာလည်းအဲ့ဒီအခြေအနေမှာစိတ်ကူတာခဲ့ရတဲ့အနေထားဆိုတော့ဒီဖြုတ်ခွင်းတဲ့ဥစ္စာမှာတချို့တွေကဟိုအကုန်လုံးပြောနေကြကြီးအစ်စ်တွေလိုလည်းပြောတယ်ကျွန်တော်တို့ဓပုံတွေကလည်းတွေ့ရနေရမျိုးရှိရဆရာတို့ကတော့ဒီဒဏ်ရာတွေကိုကြည်ရနေဆရာတို့ကတော့ပို့ပြီးတော့ပြောနိုင်လားဆိုတော့ဒီအခြေအနေကိုဆရာဘာများပြောနိုင်ပါလဲရှင်
အတီးစစ်နေကြတာပေါ့ဗျာအုံတော်ကြီးပွက်ထွက်သွားတယ်ကြီးကဘာမှချင်းမမဟုတ်တာတော်ပြတာဟိုလိုဖုန်းလိုကုန်းသီးလိုမျိုးမှဘယ်လိုမှမဟုတ်တာခဲကြီးတယ်ဘယ်လိုမှဟိုပါပေါ့သူကဘာကြီးတယ်တော့အဲ့လောက်သိကြအကြောင်းမရှိဘူးတော့အဲ့လိုမျိုးကြီးပေါ့ဒါကြီးပွက်ထွက်သွားတာကြီးကတော်ပြတာပွက်ထွက်သွားတာကြီးပြီးတော့အဲ့ချိုးတက်ပေတွေရှိရတယ်ကြီးအိမ်နေမှာနေရနေမှာလေကြီးကြီးရှိတယ်အဲ့လိုအဲ့လိုအဲ့လိုကျွန်တော်ကြားတယ်ပေါ့နော
်
အဲ့လိုမျိုးကြီးပေါ့ဒါတော့ကြီးစစ်ပါမယ်ဘာမှကြီးလည်းပါတယ်ဗျာသူတို့အဲ့ဟိုဟာလည်းပါတယ်ဗျာအေးနေရီဘုံတွေလည်းပါတယ်အဆုံးပဲတောက်လျှောက်ပဲကြားနေရကြအချက်တရဗျာကျွန်တော်မမီးရမီးအားလို့အချက်ရကြောမယ်
အော်ဟုတ်
ကြားနေအုံးနဲ့ကြားနေရဆိုတော့ဟုတ်ဟိုကျွန်တော်တန်နေတော့မတွေ့ဘူးဟုတ်တယ်တနက်တည်းတန်နေလည်းမတွေ့ဘူးဖြစ်တဲ့တန်နေလည်းမတွေ့ဘူးပြီးတော့နောက်ထပ်ဆွဲတာလည်းပါတယ်ဗျာတစ်ချက်တစ်ချက်ဆွဲတဲ့တန်နေလည်းပါတယ်သင်္ကန်းဆွဲတယ်လို့ဆိုပြီ
းတော
့အုံးကိုတောက်လျှောက်ပေါ့နော
်
ကျွန်တော်ကြားလို့ဒီကနားလို့တနက်ကတော့မတွေ့ဘူးဒါပေမဲ့တစ်ချက်ဆက်ဆွဲတဲ့တန်ပါတယ်ဟုတ်ဗျာပြင်မလားဟုတ်လို့မျိုးပေါ့တနက်ဆက်ဆွဲတဲ့တန်ဆိုတာပြောတော့စစ်တိုက်တယ်လို့ပြောပါစစ်ကားရတယ်လို့ပြင်မလားဆွဲတယ်လို့ဆို
ပြ
ီးသင်္ကန်းနဲ့ဆွဲတယ်ပေါ့နော်တခါကျတနက်ဆက်ဆွဲတဲ့တန်မျိုးကျွန်တော်ကြားတယ်အဲကျွန်တော်ကိုယ်တိုင်ကြားတယ
်ဟုတ်ကဲ့ပါအ
ုံးကိုဆွဲတာအားလိုက်ရဘယ်လိုလဲကွာစစ်ဆဲတောက်တော့ဆွဲတဲ့ပုံစံမျိုးကြီးပေါ့နော်တနက်တနက်အစ်စ်စက်ငယ်ဆွဲတဲ့တန်လေးဟုတ်ကဲ့
ဟုတ်ကဲ့
အဲ့လိုကြားတယ်
ဟုတ်ကဲ့ပါ
ဒါကတော့ကျွန်တော်တို့ကြားရတာပဲဟုတ်ကဲ့
ဟုတ်ကဲ့ပါရှင်နောက်တစ်ခုကအဲ့ကိုအဲ့မှာကဘလို့ကြောင့်ဒီလိုတင်းမာမှုဖြစ်သွားတာလဲဆိုတော့ရောဆရာတို့သိရပါလားဆရာကုနာတို့ကပြောတဲ့သဘောအရဆိုဆရာတို့ကအဲ့နားမှာမျက်မြင်ကိုယ်တွေ့ဖြစ်ခဲ့ရတာဆိုတော့ဟိုတင်းမာမှုတစ်ခုကြောင့်ဖြစ်တာလားနောက်တစ်ခုကဟိုသူတို့တွေအများတန်းတုံးနေကြရှိရပေါ့နော်သူတို့ကအကြမ်းဖက်မှုကိုပြန်ပြီးတော့ဖြိုခွင်းတယ်ဆိုတဲ့အနေအထားမျိုးတွေသူတို့ကပြောကြတာမျိုးရှိဆရာတို့ဘက်ကကောဘလို့ဟိုဘေးရစိုက်အနေနဲ့ကြည့်ရမယ်ဆိုလို့ရှင်ကောအဲ့လိုမျိုးတဖက်ကနေအကျန်းဖက်မှုလှုပ်လာလို့ဟိုဘက်ကနေပြီးတော့ဖြိုခွင်းရတဲ့သဘောလားဘယ်လိုများပါလဲရှင်
အဲ့ဒါကျွန်တော်သိချင်မလို့ဒါပေမဲ့တေးကြတာတော့ကျွန်တော်တို့သိတာပေါ့နော်ကျွန်တော်အမြင်ကတော့တို့က50တန်းနဲ့ပိတ်တယ်35နဲ့ပိတ်တယ
်ခ
ြေကားတွေပါတယ်အဲ့ဒီကျွန်တော်အဲ့ကန်ကုန်းလန်ကန်ယူဆိုတာတဲကားကြီးရှိရတယ်ဟိုကတဲကားကြီးအရှိကြီးတယ
်
ကျွန်တော်တို့ဆက်လက်ပိတ်အောင်မကောက်ကြဘူးဘိန်ဆိတ်လောက်ရှိနေပေါ့နော်တဲကားဆိုတာလေဒီဘက်ကတဲကားကြီးကပိတ်ထားခါဝင်လို့မရဘူးတို့ကထဲကိုသွားချက်တာဒီလား
အဲ
့မှာတို့ပိတ်နေတဲ့ရဲတွေရှိမယ်ခင်ဗျာအဲ့ဒါကြောင့်မို့ဖြုတ်ခွဲရလို့လည်းကျွန်တော်တို့ကအများဆုံးယူဆလို့ရတယ်ဒီလက်ကတော့ပြည်သူကတော့ဂျက်ဖတ်ကြအောင်မရှိတော့ပြည်သူကလည်းလက်မရှိဒါပေမဲ့ဒဏ်တော့ရှိတယ်ခင်ဗျာအဲ့ခဲနေတဲ့ကောင်တွေဆိုရင်သူထိနေပြည်သူကပြည်သူချင်းထိနေတယ်ကျွန်တော်တို့လည်းပြောတယ်ဒိဋ္ဌိတွေလည်းပြောတယ်ကျွန်တော်ဆိုလည်းကြားဖို့ဆိုလည်းခင်ဗျာပြန်မလုပ်နဲ့တော့ခဲတွေမထုနဲ့တော့ဘောင်လေးကလည်းမပြစ်နဲ့တော့ပြောတယ်ကျွန်တော်တက်နဲ့တော့ပြောတယ်ဒီရှိတယ်လည်းပြောတယ်ခွင့်နဲ့ကြတော့ပြည်သူတွေပြစ်စရာလည်းလည်းမရှိဘူးပြစ်စရာလည်းဘာမှမရှိဘူးခဲတော့မပြစ်ဘူးဘာလို့ဆိုတော့ဒါပေမဲ့ကြောက်မရဘူးတစ်ခါတည်းကကိုတို့လူကပြစ်လိုက်တာလည်းပြစ်နိုင်တယ်ဒါကတော့ဖြစ်နိုင်တယ်ဒါကြီးကတော့ရှိနေတာပဲအတိုင်းပါလေနော
်
ဒါပေမဲ့ကြက်ဆက်ပြစ်တဲ့အချိန်မှာဆက်ပြစ်တဲ့အချိန်မှာကျွန်တော်တို့မရှိကျွန်တော်ကနောက်ဆုတ်လိုက်တယ
်
နောက်ဆုတ်လိုက်တယ်ဆိုတာအဲမှာလာတဲ့ခါကျကျွန်တော်ပြိုက်တာကဆိုတော့နောက်ဆုတ်လိုက်တာလေကဲတကယ်လို့ဆက်ပြစ်ဆက်ပြစ်တဲ့တန်တန်ကြားလိုက်တဲ့အချိန်မှာကျွန်တော်တို့ကတော့ကြည့်တော့မျက်ရည်ပုံဆက်ပြစ်တာနောက်ပိုင်းကျတော့ပူဆိုးတာရောပါကြည့်ရောဟိုအရပြစ်လာတယ်အဲလည်းလိုမျိုးပေါ့နော်အဲ့ဒါနေကြားတယ်ပေါ့နော
်
အဲ့တော့ချင်းနိုင်ကြီးကတော့သူတို့ပိတ်သွားတာလည်းပါတယ် လက်နေပိတ်သွားတယ်ပါတယ
်အဲ့တော့နောက်တစ်ခုသိချင်တာကသူတို့တွေပြစ်တဲ့ဥစ္စာမှာပေါ့နော်ဆရာတို့လည်းကြားပူမှာပါဖြိုခွင်းရတဲ့အဆင့်ဆင့်တွေရှိတယ်အဲ့ဒီဖြိုခွင်းရတဲ့အဆင့်ဆင့်တွေကိုတော့သူတို့လိုက်နာပြီးတော့ဖြိုခွင်းခဲ့တယ်လို့ဆရာတို့မြင်ပါသလားရှင
်အမဟုတ်အဲ့ဒါတော့မပိုင်အဲ့ဒါတော့အဲ့လိုတော့ဟုတ်ဟုတ်အဲ့လိုတော့မနိုင်ပါဘူးလိုက်တာကအဲ့တော့လိုက်နာရမှာရှိမရှိသိဘယ်အနေနဲ့တော့မရှိဘူးလိုက်ပြစ်နေတာပဲတွေ့တာလေကျွန်တော်တို့ပြစ်နေတာပဲတွေ့တာဟိုလိုအဆင့်ဆင့်ဖြိုခွင်းတာမှမရှိတာဗျာဟိုကတော့လည်းရိုက်တယ်ပေါ့အဲ့ဒိုးလာရင်ရိုက်တယ်ပဲတစ်ချိန်ကြီးတစ်ချိန်တက်လာတယ်ပေါ့ဘယ်တိုင်းတင်ရတဲ့တင်ရိုက်တယ်လက်ခံတယ်လေကျွန်တော်ပြောတာဟုတ်တယ်မလား
ဟုတ်
ကျွန်တော်ကတို့နေတယ်တို့ကနမ်းပိတ်တယ်နမ်းဖွင့်နေတယ်ဆိုရင်ကားသမားတွေရှင်းနေကားတွေရှင်းနေတို့ဖယ်လေဒီလိုမလားကြီးကပြစ်ကြကြမှာမရှိတာလေနော်အဲ့လိုမျိုးပေါ့နော
်အဲ့ဒ
ါတော့မဟုတ်ဘူးဗျအဲ့ဒါတော့ကျွန်တော်လက်မခံမန်လေးသားတွေတော့ဘယ်လိုတော့မင်းနေဗျာဟိုအင်တာနေရှင်နယ်ကြီးကဒီကမလားလောက်တဲ့ကိုင်းနေမဟုတ်ဘူးတခြားစီလေ
ဟုတ်နောက်ဆုံးအနေနဲ့မေးချင်ပါတယ်ရှင်ဆရာကတကယ်လဲကြုံခဲ့ရတဲ့ဆရာဝန်တယောက်လည်းဖြစ်တယ်စိတ်ကိုယ်တိုင်ကုခဲ့ရတဲ့လူတယောက်အနေနဲ့ဒီဖြစ်ရပေါ်မှာဘယ်လိုများပြောချင်ပါလဲရှင်
အာဒါကြီးရတော့ဗျာမဖြစ်တဲ့ပါကြီးကိုပြည်လူကြီးကိုဒါမဖြစ်တဲ့မဖြစ်တဲ့မဖြစ်တဲ့ကကြီးကိုကျွန်တော်မျက်စိရှင်းပါတယ်ဒီလိုမျိုးတချို့ကမူးလဲသွားတယ်လေတရင်သမားတွေကမူးလဲသွားတယ်ဟုတ်တို့အဲ့ဒါကြီးကိုအုံနောက်ပွတ်တဲ့တိုင်းတို့မမြင်ဘူးလေကျွန်တော်တို့ကတော့ကြည့်တော့ကျွန်တော်ကဆံဝင်တဲ့တိုင်းကကျွန်တော်ကမထူးကြမှာဘူးဗျာတော့ကျွန်တော်တို့တော့ဒါပေမဲ့ဘလို့ပြကစိတ်မကောင်းဘူးလေဒါပလိုင်းနေဗျာကျွန်တော်ကစစ်ပွဲချင်တယ်မဟုတ်ဘူးလေကျွန်တော်လက်နဲ့တွေရှိတာမဟုတ်ဘူးလေစစ်စစ်ကျွန်တော်ကလည်းရှင်းရှင်းလေးစိတ်ငြိမ်ရင်ရှင်းလေးတော့တို့ကြီးကအဲ့ဒါကြီးဖြစ်တဲ့လားဟိုလူတွေအိမ်ကြီးကလူတွေနေတဲ့နေရာဒီရက်ွက်ကြီးကိုမှရက်ွက်တွေလည်းဖြစ်တယ်ရက်ွက်တွေလည်းလည်းဒီအိမ်ဒီဟိုကြီးအိမ်ကြီးလည်းဖြစ်တယ်ဗျာပြီးရင်အဲ့လိုမျိုးဟိုစလိုက်ပါပါရဲကြားတယ်ပြီးရင်ပို့ဆိုးတာကသူနာကြည့်ငါကောက်လို့မရဘူးတိုက်ကြသူနေကောက်လို့မရဘူးဆိုတာကြီးကကြားတော့ဗျာဟိုဘယ်လိုပြောမလို့ဆန္ဒပြဖြစ်ပြန်တာလည်းမဟုတ်ဘူးဗျာပြောတဲ့ပုံစံစစ်နေရင်လို့ခြားသွားတာဗျာစစ်ပွဲတစ်ခုရောက်သွားတယ်လို့ပြောကြတာကျွန်တော်ပြောချင်တာကျွန်တော်တို့ကမှပုံနေရတယ်ဗျာကျွန်တော်တို့ကမှမတည်တာပါဆိုကျောင်းဝင်စားနေတဲ့ဆက်လို့မရဘူးခက်ပြစ်ပါပဲကျွန်တော်ပြောဒီကျွန်တော်မြင်ကြရင်တော့ဒါကြီးကဘုံကမဖြစ်ပြန်ဘူးကျွန်တော်တို့ဒီစိတ်ငြိမ်ခြင်းလည်းမဟုတ်အာမတိဝင်နေတဲ့အိမ်ကြီးကတော့အဲ့လိုကြီးကတော့ကျွန်တော်တို့လည်းစိတ်ရမကောင်းဘူးကြမဖြစ်လည်းမဖြစ်ပြန်ဘူးကြကျွန်တော်ထင်တာတော့ဘုံကတော့ကျွန်တော်တာမန်ချီကျဲတော့ပဲကျွန်တော်တို့ကကာပါပေးရမယ်ထင်တာခုကခုခုနေလဲတဲ့ညီဝင်းကြီးကကြတော့ဘယ်ပြောမလဲရှေ့ထေးတန်းရောက်သွားတယ်လို့ပြောကြီးအဲ့လိုကြီးဖြစ်တာ
ဟုတ်ဆရာတို့ဒီ52လမ်းဖုံကြီးကျောင်းထဲမှာဟိုဟာလုတ်တဲ့ဆရာဝန်ဖွဲ့နေတူရယ်နော်
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
တွေရောက်လာပြီးတော့မှလေးလေးလံပိတ်ပြီးတော့မှဒီဆိုရောအတင်းရောဒီရေကားပညာတွေနဲ့လည်းချုပ်ခွင့်နိုင်ပါတော့တဲ့ချိန်မှာဒီလူကြီးရောက်တဲ့တော့ဖြတ်တော့ရောက်လာအင်းအားများတဲ့ချိန်မှာကြီးစက်တွေတုံးပြီးတော့ချုပ်ခွင့်နိုင်ရောက်ခဲ့
ဒီဖြစ်စင်မှာရှိနေခဲ့တဲ့မန္တလေးအခြေဆိုင်အလွတ်တရင်တော့ကိုစံယူကျော်ကလည်း
ကျွန်တော်လည်းအချိန်မှာရှိပါတယ်ဗျခဏကြီး55လောက်မှာအင်္ဂါလန်နဲ့ကျွန်တော်ဝန်ကြီးမောင်းနေတာမှာအမောက်ကနေဦးဆုံးရတဲ့ဒီတော်တော်ကြီးကြတဲ့ဟာရအောင်ကြည့်တာကိုပြရမယ်ဒီတော့အဲ့လိုကျိုးရင်းဆိုင်ကတည်းကပြီးတော့ဈာအနေမှာမှတ်တယ်အိုင်ဝန်ကြီးတဲ့ခါမှာပြန်မယ်ပြုမယ်ပြင်တဲ့အချိန်မှာပဲဒါပြီးတော့ချုပ်ခွင့်နှစ်လရောက်မှာပါဟုတ်ပါဘူး။အမပိုင်းမှာတော့တနေ့ချက်ပေါင်း50ကျော်ကြာတယ်အတန်းကျဲပေါ့နော်။မင်းကလေးမှာတော့အာနာတေးမှုဒီနောက်ပိုင်းမှာ မအူဆုံးတွေသူခွင်းတာအကြီးကျယ်ဆုံးနဲ့တိကျတဲ့အများဆုံးဒီသုံးမျိုးအများဆုံး
ဒီတိကျတဲ့သုံးတန်ရမှုပေါ်ဒေါက်တာတေဇာဆန်းကပွဲချင်းပြီးသူတည်ဆုံးတာအပြင်နောက်ထပ်အ ਨੇ ဆုံးသူတည်ဆုံးက
ဒီလူမျိုးပါတန်ရရနေတဲ့ပုံစံတွေကရှိတယ်တန်ရကျတော့ပြင်းထန်တဲ့လူက9ယောက်လောက်ရှိတယ်။နောက်ကျွန်တော်တို့ဒီတန်ရရတဲ့လူအားလုံးပေါင်းတော့အ ਨੇ ဆုံး40ကျော်လောက်ပြီးရတယ်ကျွန်တော်တို့ဒီဆရာဝန်ကြီးရတဲ့ဖြစ်တယ်။အဲနောက်ကျွန်တော်တို့အိမ်မှာဖန်ဆီးခံတဲ့ပုံစံတွေကအ ਨੇ ဆုံးရှားကနေရှိတယ်လို့ပြီးရတယ်ပေါ့နော်။အဲ့တော့ပစ်တာခတ်တာကတော့တတော်ကိုစုစုပေါင်းပါ။နောက်ဆုံးထွက်ပြေးတဲ့လူတွေကိုရက်ွက်ထဲထိဝင်ပြီးပစ်တယ်ဗျာ။နောက်မီဒီယာတွေကိုလည်းပစ်တယ်ပေါ့။နောက်ဆုံးဝင်လာတဲ့ဒီလူနာဒီလူမှုကွန်မြူနတီကားတွေကသာပစ်တယ်ဗျာ။တတော်ကိုစုစုပေါင်းပါကျွန်တော်တတော်ကိုဟာပစ်ပါလေ။စနိုက်ပါနဲ့ကိုပစ်တယ်ဗျာ။အဝေးကနေအခုဘယ်လောက်ပြီးဆိုလို့ဆိုအဲ့ဒီရက်ွက်ပေါ့နော်။အဲ့ဒီ40တန်းကရက်ွက်ကပြည်သူတွေကြောက်လန့်ပြီးကိုယ့်ရင်ကိုယ်မနေရတဲ့အစီအရောက်ကျွန်တော်တို့အဲ့ဒီနီးစပ်ရဖုံးကြီးကြောင်းကြီးမှာသွားပြုပြီးတော့နေရတဲ့အစီအထိတောက်နေတော့သူတို့ကသူ့ဘွားဘွားဒါခတ်တာတွေလုပ်ကြတယ်ဗျာ။
အဲ့ဒီတော့အဓိကဘာကြောင့်အခုလိုဖြစ်ခွဲတာဖြစ်လာပါလဲဆိုတာကိုကိုစမ်းယူကျော်က
တီတီနဲ့လှုပ်ရှားမှုမှာမှညှိထားပါသူခွင့်နေကြတယ်ဗျာ။နော်ဒီနေ့ကဒီချောင်းပါခင်ဗျာ။ဒီကလုံချောင်းမှုတွေမှာမတလေးကတော်လေးတဲ့ဝင်နေဆိုးရရနေရဦးစိတ်မတင်ပါဘူးအစ်ချန်တက်နေတာတော့မကြည့်က
ြဒီအကြောင်းရင်းပေါ်ကိုတက်မြတ်ဆိုးကတော့
ကျွန်တော်နိုင်ငံကတန်ရုံးကြီးပါညာကြီးမရှိတော့ဒီအကြံပြတ်မှုတွေပို့ပြီးတော့ဖြုတ်ခွန်းတာမျိုးရှိတယ်လို့ယူဆတယ်ပြီးနောက်တစ်ခုကတော့ဒီကျွန်တော်မန္တလေးမှာလူတဲဝင်ဝင်နေမှာဒီမြို့အစွန်မှာရှိတဲ့ခါမျိုးတွေစပြီးဆိုတော့သူ့ခွင့်ပို့လောက်လာတယ်လို့ကျွန်တော်တို့ယူဆပါ
ဒီပေါ်ရှေ့မှာဆက်ဖြစ်လာနေတာကိုဒေါက်တာဒေဇာဆန်းက
အခုထောက်တည်ဖြစ်တဲ့အခုအကျန်းသက်တည်ဖြစ်တယ်ကျွန်တော်တို့အနေနဲ့တော့ဘာမှတုံ့ဆုံသွားခြင်းမရှိဘူးတန်လက်စန့်ကျင်ကန့်ကွက်ဆန္ဒပြုလို့တော့မှဖြစ်ပါရဲ့မနေ့ကဆိုရင်လည်းကျွန်တော်တို့မန်နေဂျီတွေကဆန္ဒထုတ်ပေါ်ပွဲကြီးကိုအကြီးအကျယ်ဆက်ဆက်ကျင်းပကြမှာဖြစ်ပါတယ်
တကယ်တော့ဆေးရနာသိမ့်ပြီးဆက်ကျင်လှူရှားမှုတွေထဲမှာနေပြည်တော်မှာပထမဆုံးသွေးနေကြတည်ဆုံမှုဖြစ်ခဲ့ရပြီးအခုမန္တလေးမှာဒုတိယကြိမ်တည်ဆုံမှုတွေဖြစ်လာရတာပါခင်ဗျာကျွန်တော်ဝင်းမင်းပါ
မန္တလေးမြစ်ကြီးနားဆတဲ့မြို့ကြီးတွေမှာဆရာနာသိမ့်မှုကိုစန့်ကျင်ကန့်ကွက်နေတဲ့လူလူကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲနေတာတွေရှိနေတဲ့အချိန်မှာပဲ6မြို့အပါဝင်မြန်မာပြည်နှံကရေနံမြေ73ခုစလုံးကတော့ထုတ်လုပ်မှုတွေရပ်ဆိုင်းသွားခဲ့တဲ့အကြောင်း6ရေနံမြေဆရာနာသိမ့်မှုစန့်ကျင်ရေးတက်ကြွလှုပ်ရှားသူတူဦးက VOA ကိုပြောပါတယ်ကျန်တဲ့မြို့နယ်တွေမှာလည်းအခုချိန်ထိငြိမ်းချမ်းစွာဆန္ဒပြနေကြဆဲဖြစ်တဲ့အကြောင်းစူးစီးတင်ပြပေးပါမယ်ရှင်ကျွန်မခွာညိုပါမြန်မာနိုင်ငံမှာ MOGE ရေနံမြေလောက်ကွက်73ခုရှိပြီး9ရက်နေ့ည9နာရီမှာအဖြောက်ရေနံမြေကစပြီး CDM လှုပ်ရှားမှုမှာပါဝင်လာခဲ့ပြီးဇက်တိုက်ဆိုသလိုရေနံချောင်း6လက်ပံတို့အရာတော်ကြောက်ခွက်ပထိုလုံးမဥပင်စတဲ့လောက်ကွက်တစ်ခုချင်းစီတိုးလာခဲ့ပြီး10ရက်နေ့မှာတော့ MOGE ရေနံထုတ်လုပ်မှုလုပ်ငန်းအလုံးရပ်ဆိုင်းသွားခဲ့တယ်လို့သူကပြောပါတယ
်မြန်မာကုမ္ပဏီရော MOGE ကြီးကဝင်နေလို့ရောပေါ့နော်ကျန်နေနေရတာရရှာပြီးတော့လုပ်ဖြစ်လိုက်တယ်ပေါ့အဲဒီဒီတစ်ခုလေးဆိုရင်ဝင်လဲကရှိရရှိချက်မလို့ရှိဒီမှာဒီ MG 6ရေမယ်နေ MG ရေဆိုရင်ရကြတယ်ရှိရရှိချက်ချက်ရတယ်ကုမ္ပဏီကဒီမှာကရောအရာ30နဲ့အဲ့ဒီ132ကြားရလေဒီမှာဒီ6ရေမယ်နေတစ်ခုလုံးရဲ့ project တစ်ခုလုံးပေါ့နော်အဲ့အစား
အခုလိုရေနံမြေဝန်ထမ်းတွေအားလုံးတညတညွတ်တဲ့အလုပ်မစင်ကြတာနဲ့ပတ်သက်လို့တစုံတရာချင်းချောက်မှုဖိအားပေးအလုပ်စေခိုင်းမှုတွေရှိခဲ့သလားဆိုတာမေးမြန်းရမှာတော
့76ရက်နေ့ကတော့ဒီမှာ76ရက်နေ့မှာအရင်စိတ်ရုံတော့အရင်စိတ်ရုံကမြန်မာတမန်ကလုံးမှာပတ်သက်ဖြစ်တဲ့စိတ်ရုံဒီမှာတော့အမောကြီးရေနံမြေတစ်ခုဖြစ်တဲ့နိုင်ရရေနံမြေကလေးပေါင်းပေးရတာရှိလေးပေါင်းပေးရတဲ့အချိန်မှာသူတို့တွေကစစ်သားတွေကနေတော့နော်လက်နက်ကင်တက်အဲ့နဲ့ကကြည့်တော့ကျမတို့ရဲ့လမ်းရရေမယ်မီကအင်းမယ်မီကကက်ကိုအခုချက်ချင်းဖိရမယ်ဆိုတော့တဏ္ဍမိုးပြီးတော့ယခုချိန်ကြီးဆက်ဆက်ဝါးကြီးပတ်ဆက်ဆက်ရုံဒီပို့ခိုင်းပြီးတော့တဏ္ဍမိုးပြီးပို့ခိုင်းတဲ့အချင်းချောင်းမျိုးတွေပေါ့နော်အဲ့လိုမျိုးတွေကယခုချိန်ကြီးကြုံတွေ့နေရတယ်ပေါ့ရှင်ဒီမယ်မနေဂျာတွေကိုဒီရောကန်ဗန်းရှင်းနဲ့ခိုင်းစီပြီးတော့ဒီဝင်းနန်းတွေကိုစီဂျန်ဆက်လုပ်ရင်အလုပ်ချုပ်ပြီးမယ်အဲဒီခွေယူတဲ့ဒေါ်လာများရရှိဖို့မတည်ဘူးပြစ်ဆက်လေးရက်ပြတ်ကလို့ရှိရင်အလုပ်တစ်ခါလေးထုတ်ပြမယ်သူစားထိုးမယ်ဆိုရင်တင်းချောင်းမျိုးမျိုးတွေစီဂျန်တော့တောက်ခေါင်းဆောင်တွေကိုဖြန့်စီပြီးထောင်ချမယ်ဆိုရင်အဲပုံစံမျိုးတွေနဲ့ပေါ့နော်ကျမတို့ကိုချိန်ချောင်းမျိုး
တဆက်ထဲမှာပဲအာနာသိန်းအစိုးရလက်အောက်မှာအလုံးမလုံးနိုင်ဘူးလို့သူကအခုလိုဆက်ပြောပါတယ်
အာနာသိန်းအစိုးရလက်အောက်မှာမလုံးနိုင်ဘူး ပြည်သူကင်းရောက်တယ်ပြည်သူရွေးချယ်ကင်းရောက်တော့အစိုးရတရားမပေါ်မဆွန့်ချင်းစီဗီအမ်မူမဲ့ကိုလုံးဝလုံးဝရစင်းမီမဟုတ်ကြောင့်ကိုစိတ်နဲ့ထုတ်ပြီးတော့ကျွန်တော်တို့ပြည်နယ်နေကဒီလိုမျိုးကြီးတက်မှတ်ခဲ့လို့အဲ့ဒါက6ရင်းနဲ့မျိုးတူတယ်လည်းမဟုတ်ပါဘူးရှင်ဆိုတော့တော်တယ်ရင်းနဲ့မျိုးဌာနစတုံးကြီ
းဒါကတော့6ရင်းနဲ့မျိုးကအကြမ်းမဖက်အာဏာဖိစက်နေသူအမျိုးသမီးတူကပြောပြခဲ့တာပါမကွေးမြို့မှာတော့ CDM လှုပ်ရှားမှုကထွက်ပြီးအလုပ်ပြန်စင်းနေကြတဲ့ဝန်ထမ်းတွေရှိတဲ့အကြောင်း CDM လှုပ်ရှားမှုမှာပါဝင်နေသူဆရာမတူကပြောပါတယ
်။ဒီတရက်နှစ်ရက်အတွင်းမှာအနေထားလေးတွေဘယ်လိုပြဖြစ်လာအောင်ဆိုကြတော့လည်းလေး PR ပေးတဲ့လိုမျိုးလေးတွေဖြစ်လာတယ်ဆိုကြတော့လိုက်ပေါ်မှာပေါ့မအဲဒီစကလုံးလေးမြင်ရတယ်ဆိုကြတော့ချို့ရဲလေးပြန်ပြီးကြောက်ကြတာပေါ့အထက်ကဖုန်ခေါ်တယ်လူကြီးဖုန်ခေါ်တယ်ဆိုလို့ရှိရင်သွားကြတာမျိုးပေါ့ဝန်ထမ်းအနေနဲ့ကတော့လာကုန်မှာလာစာရမှာမျိုးပေါ့ဒီကြားထဲမှာတော့ဒါစားနဲ့ဖြောင်းစားနေကြတဲ့လူတွေဒီဒီဒီအမှုပြန်လောကကလည်းအဲပြန်ပြီးထောက်ပံ့မယ်ဆိုတဲ့ဟာလေးတွေ့ရတယ်။ထောက်ပံ့မယ်မထောက်ပံ့ဘူးဆိုတော့ဘယ်လိုလုပ်မယ်မပြောတတ်သေးဘူးပေါ့မ
ှာ။ပကံညာဥပမာလည်းစန့်ကျင်ကန့်ကွက်မှုတွေပုံမှန်တိုင်းရှိနေပြီးဝန်ထမ်းတွေလည်းပါဝင်စံတာပြနေကြစေပါပဲလို့ဒေသခံတယောက်ဖြစ်တဲ့ကိုညီထက်ကပြောပါတယ
်။ညောင်းစီဝါရေးဗန်ရှိမှာတော့ထိုင်းတပိတ်တွေရှိတယ်ပေါ့နော်။ဝန်ထမ်းတွေတွေပါလေအဓိကတော့ဆရာဆရာမတွေပါတယ်တချို့ထွေရောက်ကဝန်ထမ်းတချို့တွေလည်းပါတယ်စီဗင်းတို့ဘူတာမြမမြေထားပါတော့ဒီချက်တွေပါရေပါတော့မျိုးကံလူလူလည်းပါတယ်အပြင်ခုဆိုရင်ကြေးရွာတွေရပါပါလာတာကိုတွေ့ရတာခင်
ဗျအွန်လိုင်းရဲ့ CDM လှုပ်ရှားမှုကလည်းအောင်မြင်နေတဲ့အကြောင်းနဲ့ပညာရေးနဲ့ကျန်းမာရေးဝန်ထမ်းတွေကပို့ပြီးတော့အားရစရာရှိတယ်လို့အွန်လိုင်းကတကြွလှုပ်ရှားသူကိုသူရနိုင်ကပြောပါတယ
်အွန်လိုင်းမျိုးနဲ့ဆေးရုံကြီးရဲ့ရှေ့မှာလေဆေးရုံတစ်ခုလုံး CDM လှုပ်ထားတဲ့အကြောင်းကိုဆိုင်ဘုတ်တင်ထားပါတယ်ဒါကတော့ကျွန်တော်အွန်လိုင်းမျိုးရဲ့ထူးခြားချက်ပါနောက်တစ်ခုကကျွန်တော်ចောင်းဆရာဆရာမတွေအင်တာမညီညွတ်ကြတယ်အင်အားများတယ်အခြားဌာနဆိုင်ရာတွေလည်းလာရောက်ပူးပေါင်းကြတာရှိပါတယ်ဥပမာတက်တော်လိုဟောင်မျိုးတွေနောက်တစ်ခုကကျွန်တော်အယံမိသက်တက်ဖွဲ့လိုဟောင်မျိုးတွေအဲလျှက်စစ်ဝန်ထမ်းတွေလျှက်စစ်ဝန်ထမ်းတွေလာရောက်ပူးပေါင်းကြတာရှိတယ်နောက်တစ်ခုတက်တော်တွေကဝန်ထမ်းတချို့လာရောက်ပြီးတော့ပူးပေါင်းတယ
်ပောက်ခေါမြို့မှာလည်း CDN လှုပ်ရှားမှုမှာပါဝင်သူအများစုဟာပညာရေးနဲ့ကျန်းမာရေးဝန်ထမ်းတွေဖြစ်ကြတဲ့အကြောင်းကျန်းမာရေးဝန်ထမ်းတူကခုလိုပြောပါတယ်
။ကျွန်မတို့ကျန်းမာရေးမှာတော့ CDN လုပ်တဲ့လူကတော်တော်လေးများတယ်ရှင်။ကျွန်မတို့အလုပ်ဖြုတ်လဲဖြုတ်လို့ရပါတယ်ရှင်။အဆုံးထိတိုက်မှတ်အတွက်အလုပ်ပြုံးမှာ၄ဘာကြီးမတွေ့တော့ပါဘူးရှင်။ကျွန်မဒါကိုအဆုံးထိတိုက်မှတ်ပါ
။အခုလက်ရှိအချိန်အထိ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းအများစုဟာ80ဘယ်လိုဖြစ်မယ်ဆိုတာသိကြမသိသေးဘူးလို့ပြောပါတယ်။အခုချိန်အထိတော့သူတို့အနေနဲ့CDM ကိုဆက်လက်လှုပ်ရှားနေကြအောင်မှဖြစ်တယ်လို့လည်းပြောနေကြပါတယ်ရှင်
။အာဏာရှင်စနစ်တိုက်ဖျက်ရေး2008ဖွဲ့စည်းပုံဖျက်သိမ်းရေး Federal Democracy ပေါ်ပေါက်ရေးဒီ၃ချက်ကိုအခြေခံပြီးနိုင်ငံရေးအင်အားစုတွေနဲ့ကြောင်းသားအလုံသမားပညာရှင်အဖွဲ့အစည်း20ကျော်ပါဝင်တဲ့စစ်အာဏာရှင်စန့်ကျင်ရေးတပိတ်ကော်မတီ GSC ကိုဒီကနေ့ဖွဲ့စည်းလိုက်တာပါ။တနိုင်ငံလုံးကိုဦးဆောင်ဖို့ဆိုရဲအခြေခံနဲ့ဖွဲ့စည်းရမဟုတ်ပဲအတိအသေးလှုပ်ရှားနေတဲ့တပိတ်စစ်ကြောင်းတွေအချင်းချင်းပေါင်းစည်းဖို့လိုရဲဆိုတဲ့ဘုံသဘောတူညီချက်တွေနဲ့ဖွဲ့စည်းလိုက်တာဖြစ်ကြောင်းကော်မတီဝင်တဦးဖြစ်တဲ့လူပောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောက VOA ကိုပြောပါတယ်
။ဟောလေတီးမှာရှိတဲ့တပိတ်အတီးတီးကသူ့ဟာနဲ့သူဆက်ဆက်ပြီးတော့ဟောဒေဒေသတိုင်းအတီးတီးမှာတပိတ်ကော်မတီတွေပေါ်ဖို့လိုလိမ့်မယ်။ဒါတစ်ချက်ဖြစ်ပါတယ်။ဟောဒီတစ်ချက်ကတော့အဲ့တပိတ်ကော်မတီအတီးတီးရဲ့နိုင်ငံရေးကြီးကြော်တာကပုံဖြစ်ဖို့လိုတယ်။တောင်းဆိုမှုတွေကတူဖို့လိုတယ်။တော့တပြတ်ချက်ကတော့ဂနေ CDM လှုပ်ရှားမှုကိုကျွန်တော်အားကောင်းအောင်လို့ကျွန်တော်ဘယ်လိုဝိုင်းဝန်းကြမလဲဘယ်လိုကတ်မှုကြမလဲအဲ့ဒီကိစ္စတွေကိုကျွန်တော်စဉ်းစားဖို့ဖြစ်ပါတယ်
။ဖန်စီခန္ဓာရရဲ့တမဒဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေကိုစစ်ကောင်စီဘက်ကပြန်လွှတ်ပေးပြီးလက်ရှိ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီကအစိုးရဖွဲ့နိုင်တဲ့လမ်းကြောင်းကိုပြန်သွားမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကိုပြန်ရောက်နိုင်ပြီးလူတို့ရဲ့အာနာဖီဆိုင်ရေးတပိတ်ကလည်းအချီအနှီးဖြစ်သွားနိုင်ကြောင်းဗမာနိုင်ငံလုံးဆိုင်ရာအလို့သမားသမတ်ကများအဖွဲ့ချုပ်ကကိုကျော်ကျော်ကပြောပါတယ်
။ဖီဆိုင်မှာရှင်တို့အကုန်လုံးကိုပြင်းပြင်းထန်ထန်တိုက်နေဒါကြီးတိုက်ပြီးတော့မှညာဟို2008အောက်ကိုပြန်ပြီးတော့25ရာခိုင်နှုန်းကိုပြန်ပြီးတော့အာနာပြည့်ပြီးတော့လုပ်နေဆိုလို့ရှင်ကျွန်တော်တို့ကချုံးနေလို့ပဲကျွန်တော်တို့ယူဆတယ်။အဲ့တော့ဒီတော့ပြင်းပြင်းထန်ထန်ကြီးတိုက်ရုံးဝင်ပြီးတော့မှဒီအောက်ကိုပြန်ရောက်မယ်ဆိုလို့ရှင်ကျွန်တော်တို့လည်းလူလူကလည်းလက်ခံမယ်မထင်ပါဘူး။
2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ချုပ်ယွင်းချက်တွေကြောင့်အခုလိုလူထုလှုပ်ရှားမှုတွေပေါ်ပေါက်လာတာဖြစ်လို့ဒီဖွဲ့စည်းပုံဥပဒေအောက်ကိုပြန်မရောက်နိုင်ဘူးလို့ယုံကြည်ကြောင်းဦးအောင်မိုးစောကပြောပါတယ်။ Federal Democracy ကိုအခြေခံတဲ့ဖွဲ့စည်းပုံ
ဒါမှမဟုတ်ရင်နိုင်ငံရေးအစီအစဉ်တစ်ခုတည်ဆောက်နိုင်ဖို့လိုအပ်ကြောင်းသူကပြောပါတယ်
။စစ်တပ်ကသူအာဏာသိမ်းနေတဲ့အချိန်မှာသိမ်းလို့ရတယ်ဆိုတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ပေါင်းနဲ့သူလုပ်နေတယ်။ဆိုတော့အဲ့ဒါကိုမဖြစ်နိုင်ရင်ကျွန်တော်တို့တစ်သက်လုံးကြုံပြမှာ။ဆိုတဲ့အခါကျတော့အဲ့ဒါကိုကျွန်တော်မရရအောင်ကြော်ရမယ်ဆိုတဲ့စိတ်ကျွန်တော်ပြည်သူမွေးစေခြင်းနဲ့ဒါဒီတိုက်ပွဲကိုကျွန်တော်ဝင်လိုက်ပြီးကျွန်တော်စလိုက်ပြီးဆိုရင်ကျွန်တော်နောက်ဆိုလို့မရဘူးရလို့မရဘူးကျွန်တော်တို့ရဲ့ကြီးမားချက်ကိုရအောင်လုပ်ဖို့လုပ်ကြရဘူးအဲ့စိတ်ကိုမွေးကြပါလို့ပဲကျွန်တော်အနေနဲ့ပြောချင်တယ်က
စစ်အာဏာရှင်တိုက်ဖြတ်ရေးအထွေထွေသပိတ်ကော်မတီ GRC ကိုရှူဝါယောင်တန်ဃာကွန်ရဲ့ Federal Democracy ဖော်ဆောင်ရေးပြည်သူ့ကော်မတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလူပောင်သစ်ဒီမိုကရက်တစ်ပါတီအမျိုးသားညီညွတ်ရေးကွန်ဂရက်ပါတီဝီမုတ်တီရုသမီအဖွဲ့ဗမာနိုင်ငံလုံးဆိုင်ရာကြောင်းသားတမကများအဖွဲ့ချုပ်ရန်ကုန်တက္ကသိုလ်ကျောင်းသားများတမကဒဂုံတက္ကသိုလ်ကျောင်းသားညီညွတ်ရေးတဦးရခိုင်ပြည်နယ်လုံးဆိုင်ရာကျောင်းသားနှင့်လူငယ်များအစီအယုံဆိုရှယ်ဒီမိုကရက်တစ်ညီညွတ်ရေးတဦးစေတက္ကသိုလ်ပေါင်းစုံတပိတ်ကော်မတီအင်ဂျင်နီယာတပိတ်ကော်မတီ88ရိုဟင်ဂျာကျောင်းသားများအသင်း88ကရင်ကျောင်းသားများ၏လူမှုဖွံ့ဖြိုးရေးအသင်းတခင်ကိုရမိုင်းငိမ့်ချိုင်းရေးကွန်ရက်မြန်မာနိုင်ငံစာရေးဆရာများတမကရန်ကုန်ရှိနေများတပိတ်ကော်မတီဗမာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ်ဗမာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားတမကများအဖွဲ့ချုပ်လူပောင်တစ်လူငယ်အနာဂတ်နိုင်ငံတော်မဟာမိတ် FNA မြန်မာမွတ်စလင်အင်အားစု Voice of Minority PLAN ဒီလိုအဖွဲ့အစည်း25ခုနဲ့ဒီကော်မတီကိုဖွဲ့စည်းလိုက်တာပါတပိတ်ကော်မတီတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာမည်ပါဝင်နေရတဲ့ပတ်သက်လို့တချို့ NLD အဖွဲ့ဝင်တွေဘက်ကလူမှုကွန်ရက်ပေါ်မှာကန့်ကွက်မှုတွေတော့ရှိနေပါတယ်အခုလိုကော်မတီရဲမှာပါဝင်တာ NLD တိုင်းအဆင့်ထိခေါင်းဆောင်တချို့ဖြစ်တယ်လို့ VOA ကစုံစမ်းသိရှိရပါတယ်။ဘ ਹੁ ရဲ့သဘောထားပါဝင်တာရှိမရှိသူတို့ကိုတော့စက်တွယ်လို့မရခဲ့ပါဘူး။လူတို့အင်အားပါဝင်မှုများတဲ့ရန်ကုန်ဆန္ဒပြပွဲတွေကိုရဲအင်အားအများပြားနဲ့စောင့်ကြည့်နေချိန်မှာပဲနေပြီးရောမန္တလေးမြကြီးနာဒီလိုဒေသတွေကတပိတ်တွေကိုရဲကဖြိုခွင်းတာတွေရှိလာပြီးလူသေဆုံးမှုတွေထိရှိလာတယ်လို့လူရောက်900ကျော်လဲဖမ်းဆီးခံထားရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာမစွန့်လွတ်ဘူးဆိုရင်ပုံပြီးပြင်းထန်တဲ့အရေးယူမှုတွေဒဏ်ခတ်မှုတွေကြုံရနိုင်ကြောင်း American Republican အထက်လွှတ်တော်အမတ် George Yang ကတောက်ကြနေကမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတော့မှသတိပေးပြောကြားလိုက်သလို American နဲ့ပြည်ထောင်ပါဝင်တဲ့ကမ္ဘာအင်အားကြီး9နိုင်ငံ G7 ကလည်းအာဏာသိမ်းတာကိုစန့်ကျင်တဲ့သဘောထားအမြင်တွေတညီတညွတ်တည်းရှိကြောင်းလက်ရှိကျင်းပနေတဲ့ G7 ထိပ်သီးအစည်းအဝေးမှာပြောဆိုသွားကြပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုဆက်လက်ထောက်ခံအားပေးတာတွေမလုပ်ဖို့ Global Action Call on China ဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာမြန်မာတွေတရုတ်တန်ယုံနဲ့ကောင်စစ်ဝင်ယုံနေရှိတနင်္ဂနွေနေ့မှာဆန္ဒပြကြတဲ့အကြောင်းကိုတင်ပြချင်ပါတယ်။ကျွန်တော်ညမွေးအောင်ပါ
။ China China
China China
China
China China China China China China China China China China China China China China China China China China China China China China China China China China China China China China China
ကျွန်တော်တို့ဒီနေ့ကတော့လေအမေရိကန်မှာရောက်ရှိနေတဲ့မြန်မာတိုင်းရင်းသားတွေအားလုံးကနေပြီးတော့မှဟို Global Action Call ပြီးတော့မှမြန်မာပြည်အာဏာသိမ်းစစ်ဆိုရကိုအားပေးထောက်ခံနေတဲ့တရုတ်ပြည်သူ့သမ္မတနိုင်ငံတော်အစိုးရရဲ့ဒီ Washington DC တရုတ်တန်ယုံရှိမှာဆန္ဒပြကြဆန္ဒထုတ်ပေါ်ကြတဲ့ပွဲပါ။ဘာဖြစ်လို့လဲဆိုတော့တရုတ်နိုင်ငံအနေနဲ့ကျွန်တော်တို့1988ခရရဗျာမြန်မာပြည်သူလူထုကြီးကလိုလားတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအကောင့်တဲဖော်မှုဖြစ်စဉ်နေမှာပေါ့နော်။အတားအဆီးဖြစ်တဲ့မြန်မာစစ်တပ်ကိုတရုတ်ပြည်သူ့သမ္မတနိုင်ငံကနေပြီးတော့မှကူညီကာကွယ်ပေးနေတဲ့ဖြစ်ရပေါ်မှာမြန်မာပြည်သူလူထုကြီးတရက်လုံးကနေပြီးတော့မှမနှိမ့်ညွတ်ဘူးဆိုတဲ့အကြောင်းကိုသွားရောက်အသိပေးကန့်ကွက်တဲ့ပွဲအဲ့ဒီဟာကိုအဓိကထားပြီးကျွန်တော်တို့ကတိုက်တွန်းခဲ့ပါတယ
်မြန်မာနိုင်ငံမှာခရီးယံဘာသာရေးခေါင်းဆောင်တွေနဲ့အသင်းဝင်တွေညီညွတ်စွာဆန္ဒထုတ်ဖော်နေတာကိုထောက်ခံတဲ့မေရီလန်းပြည်နယ်ကသင်းအုပ်ဆရာချင်းတိုင်းသားဦးသောမတ်လျံကလည်းဝါရှင်တန် DC တရုတ်တန်ယုံရှိလာရောက်ဆန္ဒပြသူပ
ါတရုတ်နိုင်ငံဆိုလို့ရှိရင်အတင်းအာဓမအာနာသိန်းစစ်ခေါင်စီနဲ့ပတ်သက်လာရင်လက်မခံဘူးပေါ့လေအတိမပြုတ်ပေးဖို့ဒီရောက်အစိုးရကိုကျွန်တော်တို့တောင်းဆိုချင်တာဖြစ်တယ်ပြီးတော့လေသမ္မတဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်ဒီ NLD အစိုးရကိုဒီလက်ခံပြီးတော့မှသူတို့နဲ့လက်တွဲပြီးတော့မှအလုပ်လုပ်ဖို့အဲ့ဒါကိုကျွန်တော်တို့တောင်းဆိုတာဖြစ်တယ်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ပြီးတော့ဖန်ဆီးထားသောဒီမိုကရက်တစ်ခေါင်းဆောင်များကိုကျွန်းစမရှိဆွတ်ပြီးဖို့ကျွန်တော်တို့ဖဲသူတို့ဒီမိုကရေစီရရှိရေးအဲ့ဒါကိုလည်းပဲဒီမြန်မာစစ်ကောင်စီကိုဒီဖြစ်အားပေးဖို့ကျွန်တော်တောင်းဆိုတာဖြစ်တယ်
ရာသီဥတုဆိုးဝါးတဲ့ဂျာကပဲအိန္ဒိယနာပြည်နယ်ကနေမိုင်ထောင်ကြီးခီးကိုဖြတ်သန်းကားမောင်းလာရင်းဝါရှင်တန်ဒီစီတရုတ်တန်ယုံရှိဆန္ဒလာပြသူကိုပြည်လင်းထူးရဲ့အမြင်ကတော့
အာကျွန်တော်တို့ဒီလိုလာတဲ့အကြောင်းရင်းကပမာကြီးမှာဆရာနာရှင်တွေကအာနာသိမ့်မှုအပေါ်ကိုတရုတ်အစိုးရနေမထောက်ခံဖို့အတွက်ရဲ့ကျွန်တော်တို့ရဲ့အစိုးရဆွေးတဲ့ဒေါ်အောင်ဆန်းစုကြည်သမရယူမှုပြည်တို့ဥဆောင်တဲ့အဲ့ဒီအစိုးရထောက်ခံဖို့ပြီးတော့လက်တလောမှာဖွဲ့စည်းထားတဲ့ CRPH ကိုထောက်ခံဖို့ supporting လုပ်ဖို့အတွက်အဲ့ဒီအရာတွေကိုသာပြောတာပါ။ဒါပြလို့ဆိုတော့အခုပမာကြီးမှာဒီစစ်အစိုးရနဲ့သူတို့တွေကပြစ်ဆုံးကိစ္စကိုပြန်လည်အကောင့်ထဲပို့လို့ကကျွန်တော်တို့ကယူဆတယ်ပေါ့ဗျာ။အဲ့ဒါဖြစ်လာမယ်ဆိုလို့ရှိရင်ဗမာပြည်သူတွေ354,000ဆိုပုံမှန်ပြည်သူတွေဒုက္ခရောက်သွားနိုင်တယ်အဲ့ဒီအတွက်ကြောင့်မလုပ်ဖို့လည်းတို့တောင်းပန်တယ်ဒီမိုကရက်တစ်အစိုးရတော်လို့ဆိုရှင်တရုတ်တိုင်းပြည်သူကျွန်တော်တို့ရဲ့အင်ဒီဂျင်းနိုင်ငံဖြစ်တဲ့အတွက်ရေချေစီးပွားရေးမှာတို့ကအရင်ကောင်းအောင်ပါအဲ့ဒါတွေကိုကျွန်တော်တို့လာတော့တာပ
ါနယူးယောက်မြို့ကနှစ်နေရာမှာလည်းတရုတ်အစိုးရကိုတောင်းဆိုတိုက်တွန်းခဲ့ကြောင်းဆန္ဒပြပွဲမှာပါတဲ့ကိုကျော်သူရကပြောပါတယ
်ဒီနေ့နယူးယောက်မှာဆန္ဒပြတဲ့နေရာနှစ်နေရာပါဗျပထမတစ်နေရာကတော့ကျွန်တော်တို့ဘောနော့မဟက်တာမှာရှိတဲ့ဒီကောင်စစ်ဝင်ရုံချင်းမှာဆန္ဒပြတယ်အခုဆန္ဒပြတာကတော့ concept 4လမ်းမှာရှိတဲ့ဒီ Jackson Heights ရဲ့နေရာမှာဆန္ဒပြတာဖြစ်ပါတယ်ဒီနေ့ကအစုပြုပြီးတော့ဒီ global action အနေနဲ့ပေါ့နော်တရုတ်ပြည်ကနေပြီးတော့ဒီမြန်မာစစ်အစိုးရကိုနောက်ကွယ်နေပြီးတော့တရုတ်ရဲ့ထောက်ပံ့မှုတွေမရှိအောင်ပေါ့နော်တရုတ်ရဲ့ထောက်ပံ့မှုတွေကိုဆန့်ကျင်ကပ်ကွက်တဲ့အနေနဲ့ကျွန်တော်ကဆန္ဒပြနေကြတာဖြစ်ပါတယ်ဗျမမှန်ကန်ကန်နဲ့ပြီးတော့မြန်မာပြည်သူလူထုဘက်ကနေပြီးတော့ရပ်တည်ပြီးတော့ခုစစ်အာဏာသိမ်းတဲ့ဟာကိုမထောက်ခံဖို့ပေါ့နော်ကျွန်တော်ကဒါတွေကိုပြောချင်ပါတယ်ဗ
ျအလားတူနေဗာရက်ပြည်နယ်လက်စပီကာစ်မျိုးက Global Action Call ဆန္ဒပြဝင်တဲ့ပတ်သက်လို့မြို့ကန်ဦးနေလင်းကအခုလိုရှင်းပြပါတယ
်အဓိကကတော့ကျွန်တော်တို့ဆောင်းဘုတ်ကတော့ဗျ China Foreign Policy Burma Mystery ပါသူတို့က China ကတရားမဝင်စစ်အာဏာသိမ်းကောင်စီကိုထောက်ခံနေတဲ့လူတိုင်းသိတယ်ဒီစားအဲ့တော့ဒါကိုကျွန်တော်တို့က China ကို message ပေးတယ်ဒီ six council နောက်မှာထောက်ခံနေတယ်ကျွန်တော်တို့ပြည်သူတွေနဲ့ China နဲ့အဆင်ပြေမှာမဟုတ်သူတို့အဓိကလောက်အောင်မှာကရွေးကောက်ပွဲရလက်ကိုအသိမပြုပါကျွန်တော်တို့ရွေးကောက်ခံအစိုးရကိုအသိမပြုပါပြည်သူတွေရဲ့ဘက်မှာရက်တည်ပါလို့ကျွန်တော်တို့ကပြောချက်ဒီလိုတကယ်လို့ဂျက်မတည်နိုင်သေးဘူးဆိုတော့ကျွန်တော်တို့ကသူတို့တန်ရုံတွေစိတ်မှာစက်တိုက်ဆန္ဒတွေထုတ်ဖော်သွားဖို့ရှိပါတယ်ခင
်ဗျတနင်္ဂနွေနေ့အမေရိကန်နိုင်ငံတဟွန်းပြုလုပ်တဲ့ Global Action Call on China ဆန္ဒပြပွဲကိုဆန်ဖရန်စစ္စကိုမြို့မှာလည်းပြုလုပ်ခဲ့ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာရေးရစနေကန်းစီစဉ်ကနေကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဆရာနာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကတော့အချိန်ဟုန်မြင့်ဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါတယ်ဒီနေ့အပြင်မြန်မာနေဦး2021ဆိုပြီးညွှန်းဆိုပြောဆိုတဲ့အထိကိုမြန်မာဒီမိုကရေစီလှုပ်ရှားမှုတွေဆရာနာစန့်ကျင်လှုပ်ရှားမှုတွေကတော့အချိန်အောင်မြင့်ဖြစ်ပေါ်နေပါတယ်ဆိုတော့လက်ရှိဒီဆရာနာစန့်ကျင်လှုပ်ရှားမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီဘက်မြန်မာကြီးရဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်ဆိုတော့ဒီဘက်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတစ်ဦးရှိပါတယ်ဖိတ်ခေါ်ထားတဲ့သူတစ်ဦးကတော့ဒီနိုင်ငံအတွက်ကြောက်လှုပ်ရှားသူတစ်ဦးဖြစ်ပြီးတော့လက်ရှိဒီဆရာနာစန့်ကျင်ဒီဘက်လှုပ်ရှားမှုတွေမှာသူတွေဒီဘက်ကော်မတီဝင်တစ်ဦးဖြစ်ပါဝင်တဲ့ကိုနေထိုင်နိုင်ဖြစ်ပါတယ်။နောက်တစ်ဦးကတော့ကျွန်တော်တို့ဒီနိုင်ငံရေးလည်လာတုံသက်သူတူလည်းဖြစ်တဲ့သူတည်တူလည်းဖြစ်တဲ့ဒေါက်တာဆိုင်းကြည်ရှင်ဆိုဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီလက်ရှိဟုတ်ကဲ့ပါခင်ဗျာမင်္ဂလာပါ။ဆိုတော့ကျွန်တော်လက်ရှိအချိန်မှာတော့ကျွန်တော်တို့ဒီဆရာနာတိမ်မှုစန့်ကျင်လှုပ်ရှားမှုတွေကတော့တော်တော်လေးကိုအရှင်ဆုံးမြင့်ဖြစ်နေရတယ်။တွေ့ရပါတယ်။လှုပ်ရှားမှုတွေတော်တော်လေးကိုတွေ့နေရပါတယ်။ဆိုတော့ဒီကတော့ကျွန်တော်ကိုလင်းထိုင်နိုင်ကိုစပြီးတော့မှဆွေးနွေးကြတဲ့မိကျင်ပါတယ်။ဆိုတော့ကိုလင်းထိုင်နိုင်ကလက်ရှိအချိန်မှာတဲ့ဒီထွေထွေတပိတ်ကော်မတီရဲ့ကော်မတီမှာပါဝင်နေသူတူလည်းဖြစ်တဲ့လက်ရှိလမ်းဘော်ကလူလူလှရှားမှုတွေမှာပါဝင်ဆောင်ရွက်နေသူတူလည်းဖြစ်တဲ့အခါကျတော့လက်ရှိဒီလမ်းဘော်ကလူလူလှရှားမှုတွေကဒီကျွန်တော်ဒီမိုကရေစီရေးနောက်တစ်ပါးဒီဆရာနာရှင်စန့်ကျင်ရေးအတွက်ဘယ်လောက်ထိကြိုးတက်ရမှုတွေရှိနေပြီဆရာနာရှင်တွေဘက်မှာဘယ်လောက်ထိခြေနေရိုက်ခတ်မှုတွေရှိနေပြီလဲဒါဒီဘော်ကကိုယ်လင်းထက်နိုင်ညှော်လင့်ထားတဲ့ခြေနေလေးချက်အရေးဆွေးနွေးပြပါအောင်ခင်ဗျ
ာအဓိကကျွန်တော်တို့ပြောချင်တာကဒီလူလူလှရှားမှုပေါ့နော်လူလူလှုပ်ရှားမှုဆိုတဲ့နေရာမှာပုံသဏ္ဍာန်အမျိုးမျိုးရှိပါတယ်။ဟိုထင်တာမြင်တာရှိတဲ့လမ်းမောထွက်တဲ့လှုပ်ရှားမှုတွေရှိတယ်။ဒါပေမဲ့တချို့ကတော့ထင်တာမြင်တာမရှိဘူး။ဒါပေမဲ့ဒီဆိုတော့ CDM လိုမျိုးပေါ့နော်။ဒီအာနာရှင်ဟိုလှုပ်အုပ်ချုပ်ရေးရန်နေရာလှုပ်ရှားလို့မရအောင်အသက်မဝင်အောင်ဟိုလှုပ်ရှားတဲ့ပုံစံတွေရှိခဲ့။နောက်တစ်ခုဆိုတော့ဟိုမိမိအိမ်ကနေမိမိပါဝင်နိုင်တဲ့ပုံစံတွေနဲ့လှုပ်ရှားတဲ့ပုံစံတွေရှိတယ်။ဟုတ်ပါတော့ကွာ။ဟိုညရှင်းနိုင်တဲ့တမုန်းတီးတာပဲပေါ့။ဒါဒီအားလုံးကဒါလူတို့ရဲ့စစ်အာဏာစနစ်ဆန့်ကျင်ရေးနေရာနေဖြစ်ပါတယ်။ဒါပထမတစ်ချက်ပေါ့နော်။အဲ့တော့အဲ့ဒီလှုပ်ရှားမှုတွေအသေးသေးမှာဟိုသူ့အာဏာတွေတန်ဖို့ရှိရပြ။ ဘာလို့လဲဆိုတော့စစ်အာဏာရှင်ကကြောက်တယ်စစ်အာဏာရှင်စနစ်ကကြောက်တယ်ဆိုတော့အခုအာဏာသိမ်းတဲ့မင်းအောင်လှိုင်မှမဟုတ်ဘူးရှေ့အဆက်ဆက်သူတို့ရဲ့မင်းအောင်လှိုင်ရဲ့ဆရာသမားတွေဖြစ်တဲ့လူတွေကိုယ်တိုင်ကဆိုတော့ဒီလူလူလှုပ်ရှားမှုလုပ်ပြီဆိုရင်ကြောက်တယ်ဆိုတော့ကျွန်တော်2000ကုန်ဖြတ်တမ်းမှုအတွေ့အကြုံအားဆိုဒီ white campaign ပေါ့နော်ဒီအဖြူရောင်ဝတ်တဲ့ campaign ဆိုရင်တော့မှအဲ့လိုအဖြူရောင်ဝတ်တဲ့ဟိုဒီစစ်အာဏာရှင်လက်ကင်လို့တွေကဟိုလိုက်ကြည့်ရတဲ့အနေအထားမျိုးတော့ဘလို့ပဲသူတို့ကိုဆန့်ကျင်ဆန့်ကျင်သူတို့ကကြောက်တယ်။ဘာကြောင့်လဲဆိုတော့သူတို့ကတစ်ကသူတို့ကိုယ်တိုင်ကတရားမဲ့မှုပဲ။သူတို့ကတရားမဲ့တယ်။ကျင့်ဝတ်တိတ်ခါမရှိဘူး။အဲ့တော့သူတို့ကဘာပဲဖြစ်ဖြစ်အနေနဲ့ချောက်လန့်နေရတယ်ဖြစ်တယ်။ဒါဒါအရေးကြီးတဲ့အချက်ပေါ့နော်။အဲ့တော့အခုကျွန်တော်လမ်းမလုံချောက်မှုတွေကိုပြောကြည့်အောင်ပေါ့နော်။လမ်းမလုံချောက်မှုတွေဆိုရင်ဒါစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတောက်လျှောက်ဒီနေ့တစ်ချိန်တည်းတော့ထင်တယ်နောက်လေဟိုအောင်မြင်မှုမရမချင်းလေကျွန်တော်လူလှုပ်ရှားမှုဖြစ်တဲ့လမ်းမလှုပ်ရှားမှုတော့လမ်းမထွက်ပြီးတော့လူလူတွေတိုက်ပွဲဝင်တောင်းဆိုနေတဲ့ဆက်ရံစီပုတ်ကြရေးကိစ္စကဖြစ်နေဦးမှာပဲအဲ့လိုဖြစ်နေနေ့စဉ်နဲ့အမျှဆက်ရံစီကကြောက်ပါတယ်ဘာလို့လဲဆိုတော့သူတို့ကဒီလိုမျိုးလှုပ်ရှားမှုတွေကိုကဘာကမြင်မှာကိုကြောက်တယ်လူလူအချင်းချင်းကူးဆက်သွားမှာကိုကြောက်တယ်သူတို့ဘာလို့အောင်လဲဆိုတော့လမ်းမထွက်တဲ့လှုပ်ရှားမှုကအမတန်အရေးကြီးတယ်ဘာဘယ်နေရာမှာအရေးကြီးတယ်ဆိုတော့အကျမ်းမဖက်လှုပ်ရှားမှုအကျမ်းမဖက်တဲ့လှုပ်ရှားမှုမှာလမ်းမထွက်တဲ့လှုပ်ရှားမှုမှာအရေးကြီးဆုံးအဆင့်ဘာလို့ကျွန်တော်တို့အခုဟာဟိုနိပညာခေနိပညာခေပြည့်တဲ့ဆိုကျွန်တော်တို့တရက်ထွက်ထွက်တမနဲ့ထွက်ထွက်ဒီလူလူအင်အားကိုပြလိုက်ခြင်းအပြင်တော့ကျွန်တော်တို့နိပညာကြောင့်ကမ္ဘာနိုင်ငံအဟောင်းကလူကချက်ချင်းမြင်နေချက်ချင်းတွေ့နောက်ဆုံးများကုံကုံပြောရင်ဟိုစစ်ဟိုရဲကားပေါ့နော်ရဲတဲ့ပုံဝင်နေကားတွေကနေတော့လေးဝန်းနဲ့ခိုးပစ်တာတော့မှဟိုကမ္ဘာချက်ချင်းတွေ့ဒါလေလေးဝါနေနဲ့ခိုးပြတာအဲ့ဒါပါဆိုကျွန်တော်တို့ကဒီခေတ်မှာ ID ရဲ့အာသာချက်တော့အဲ့ကနေဘာလို့ဖြစ်စီလဲဆိုတော့ကမ္ဘာအတိုင်းဝိုင်းကမ္ဘာလူတူကြီးဒီမိုကရေစီလိုလာတဲ့ကမ္ဘာလူတူကြီးနောက်ပြီးကမ္ဘာကနေအခြေပြုဖွဲ့စည်းထားတဲ့ဟိုအင်အားစုတွေအဖွဲ့အစည်းတွေရဲ့ဝန်ရံထောက်ခံမှုကျွန်တော်တို့ရရှိတာဖြစ်ပါတယ်တော့အဲ့တော့ကျွန်တော်တို့ကဘာလဲဆိုတော့စစ်အာဏာရှင်စနစ်ကိုငါတို့နိုင်ငံကပြည်သူတွေကကျွန်တော်တို့နိုင်ငံကပြည်သူတွေကလက်မခံဘူးစန့်ကျင်ကန့်ကွက်နေရဆိုတဲ့တည်င်းစကားပြီးတော့အကူအညီတောင်းဆိုမှုဝိုင်းရံမှုအင်အားတောင်းဆိုမှုတွေကိုအချိန်နဲ့အမျှအမြန်ဆုံးရောက်ရှိနေတာဖြစ်ပါတယ်။ဟုတ
်ကဲ့ဟုတ်ကဲ
့ဒါကြောင့်မို့လို့ကျွန်တော်တို့ရဲ့ဟုတ်ကဲ့လှုပ်ရှားမှုကဟိုလမ်းမထွက်လှုပ်ရှားမှုကရပ်တန့်လို့မရပါဘူး။ဟိုအောင်မြင်မှုပန်းနိုင်မှာလည်းဒီလမ်းမထွက်လှုပ်ရှားမှုကနေပြီးတော့အရှက်ယူနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခွန်နှစ်ခါဆိုခွန်နှစ်ခါဆွနေသွားတဲ့အထက်မှာတော့ကျွန်တော်လမ်းပေါ်ထွက်လှုပ်ရှားမှုတွေကတော့အစင်ဒီဆက်ရနာရှင်မပြုတ်မချခြင်းဆက်လက်လှုပ်ဆောင်နေဖို့လိုအပ်တယ်ဆိုတော့ဟာလဲဆွနေတဲ့အထက်မှာပါဝင်ပါတယ်ဆိုတော့ဒေါက်တာဆိုင်းကြည်စင်ဆိုးကိုကျွန်တော်မေးချင်တာကဒီလက်ရှိကျွန်တော်တို့ဒီလူလူကြားထဲမှာနည်းနည်းလေးပို့ပြီးတော့မှစိတ်ဝင်စားမှုလေးပို့မြင့်တက်တယ်ပို့ပြီးဖြစ်ပို့ပြီးတော့တိုက်တွန်းနေကြတဲ့ကိစ္စကဒီ CDM မှုခေါ်တဲ့ဒီဝန်ထမ်းတွေရဲ့ဒီအကြမ်းဖက်အာဏာပိုင်ဆိုင်ရေးလှုပ်ရှားမှုပေါ့ဆိုတော့ဒီလို CDM လှုပ်ရှားမှုကရောကျွန်တော်လက်ရှိဒီအာဏာသိမ်းစစ်ကောင်စီရဲ့ခန့်ခံနာကိုဘယ်လိုမျိုးရိုက်ခတ်မှုတွေကြိုးတက်ရမှုတွေရှိနေတယ်ပေါ့ဆိုတော့ဒီတက်ပို့ပြီးတော့ဘောဒီ CDM ပြင်ပေါ်ဒီလိုဒီဆက်ရနာရှင်စိုက်နေလှုပ်ရှားမှုတွေမှာပို့ပြီးကြိုးတက်ရမှုရှိနိုင်မဲ့လှုပ်ဆောင်မှုတွေကဘာတွေရှိနိုင်အောင်လဲဒါလည်းဒေါက်တာဆန်းကြည်စင်ဆိုဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ခုနကကိုလင်းထက်နိုင်ပြောသွားရတဲ့ဟာမှာတွေ့ရနေမယ်ဟိုကျွန်တော်တို့အဲ့လူလူလှုပ်ရှားမှုပေါ့လူလူလှုပ်ရှားမှုကြောင့်မလို့ဆက်အာနာရှင်အကျက်တဲဖြစ်နေရဆိုရဟာဟုတ်ပါရဲ့နောက်တစ်ခုကကျွန်တော်တို့အဲ့ CDM လို့ပြောတဲ့အချိန်မှာတကယ်ဆိုရင် CDM ရဲ့တကယ်ဟိုပါပေါ့အတိတ်ပဲဖွင့်ဆိုချက်ကကျွန်တော်တို့လူလူလှုပ်ရှားမှုအကုန်လုံးပါတဲ့ဟာကို civil disobedience ဆိုခေါ်တာပေါ့နော် civil လို့ပြောလိုက်ရင်ကျွန်တော်တို့ကအကြမ်းမဖက်ဘူးကျွန်တော်တို့တကယ်နိုင်ငံကြီးသားပိသားတဲ့we ဒေတာလက္ခဏာနဲ့ကျွန်တော်တို့ကအမိတ်ဖီဆန်ချင်းဆိုတဲ့အတိတ်ပဲရတယ်အဲ့ဟာမှာကျွန်တော်တို့လူလူလှုပ်ရှားမှုပါတယ်ဟိုဒါအိုရီဒီရဲ့ဟာပါတယ်ကျွန်တော်တို့ Facebook ကနေကိုယ့်ရဲ့ဟိုစန့်ကျင်မှုတွေကိုပေါ်ဆောင်တာပုံစံနည်းစုံနည်းမျိုးစုံပါတယ်ပေါ့နော်အဲ့ဒီမှာအခုကျွန်တော်မြန်မာနိုင်ငံမှာအခုမြင်ရတဲ့ဥစ္စာကကျွန်တော်တို့အစိုးရဝန်ထမ်းတွေကဒီ civil disobedience movement နဲ့မှာပါဝင်လာတာအဲ့ဒါကျွန်တော်တို့အရေးကြီးတယ်အရေးကြီးရတဲ့အကြောင်းကအဓိကကျွန်တော်တို့ကြည့်မယ်ဆိုရင်ဒီလိုမျိုးအာဏာသိမ်းလိုက်တဲ့အစိုးရကစစ်တပ်ကနော်အာဏာရှင်ကသူ့ရဲ့တရားဝင်မှုကိုအရင်ဆုံးတိဆောက်ရတယ်အဲ့တော့သူ့ရဲ့တရားဝင်မှုတိဆောက်ဖို့ဆိုရင်သူ့ကိုလူတွေထောက်ခံနေတယ်ဆိုတော့အင်အားကိုပြန်ယူရတယ်သူ့ကိုထောက်ခံတဲ့လူတွေရှိပါတယ်ဆိုတော့အင်အားကိုယူရတယ်အဲ့လိုယူတဲ့အချိန်မှာအဲ့လိုမျိုးရဖို့စူးစမ်းနေတဲ့အချိန်မှာကိုလင်းထက်နိုင်တို့ အုပ်စုကြီးကအခုနေတိုင်းလမ်းပေါ်ထွက်တယ်ဆန့်ကျင်နေတယ်နှီးမျိုးစုံနဲ့ဆန့်ကျင်နေကြတယ်ဆိုတဲ့ဟာသူ့ရဲ့အာဏာတည်ဆောက်မှုတရားဝင်မှုတည်ဆောက်မှုကိုကျွန်တော်တို့ကဖြိုခွဲနေတဲ့သဘောဖြစ်တယ်လို့အဲ့ဒါနဲ့တစ်ချိန်တည်းမှာအဲ့အာဏာရှင်အခုအာဏာသိမ်းအစိုးရကနေပြီးတော့သူ့ရဲ့အလုပ်နိုင်ငံရေးအလုပ်တွေရန်တရားတွေကိုလေဖို့အတွက်သူပြန်စူးစမ်းရတယ်ဘာလို့ဆိုဒီဟာဟိုရှိနေပြီးသားအစိုးရအဖွဲ့အစည်းကိုကျွန်တော်တို့ဖယ်ထုတ်ပြီးအစ်စ်တွင်းတဲ့အချိန်မှာသူ့ရဲ့ရန်တရားတွေမှာဆက်ပြီးလည်နေဖို့အလုပ်ဆက်ဖြစ်နေဖို့ဆိုတဲ့ဟာတာဝန်နှစ်ခုဖြစ်သွားတယ်အဲ့တော့ကြည့်လိုက်ရင်အာဏာသိမ်းပြီဆိုနှစ်ခုရှိသွားတယ်ကျွန်တော်တို့တရားဝင်မှုတိဆောက်ဖို့အတွက်လူထုထောက်ခံမှုလိုတယ်လို့မျိုးသူ့ရဲ့အာဏာတိဆောက်ဖို့အတွက်လှုပ်ရှားလေပတ်ရမယ်ရန်တရားကြီးကိုကျွန်တော်ထိန်းချောင်းမှုဆိုရင်အလုပ်နှစ်ခုတာဝန်ရှိသွားတယ်ကျွန်တော်အခုကကျွန်တော်လမ်းပေါ်ထွက်ပြီးရဆန့်ကျင်နေတဲ့လူတွေရှိလာသလိုသူ့ရဲ့အာဏာရန်တရားကြီးတိဆောက်ဖို့အတွက်ကျွန်တော်တို့အစိုးရရန်တရားကြီးရဲ့မှာပါဝင်ပတ်သက်နေတဲ့လူတွေကကိုယ့်ရဲ့တက်ဆိုင်ရာနေရာအတီးတီးကနေကျွန်တော်တို့အစိုးရကိုအာဏာကိုဖိစံနေအမိန်ဖိစံနေဒီအစိုးရကိုအတိမတ်မပြုတ်ဘူးဆိုတဲ့ပုံစံနဲ့လုပ်ကြတဲ့ဟာအဲ့ဒါအရန်ထိရောက်တယ်ဒါပေမဲ့ကျင်းတည်တာတော့ကျွန်တော်တို့မမျှော်မှန်းထားတဲ့ပုံစံနှီးမျိုးစုံတွေတို့ဖြိုခွဲဖို့အစဉ်သင့်ရှိနေတယ်သူတို့ရဲ့ရည်တည်ချက်ခိုင်ခိုင်မာမာရှိနေတယ်ဘယ်အချိန်မှာဘာလုပ်မလဲဆိုတဲ့အစီအစဉ်တကြရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့နားလည်ဖို့လို့ဒီ civil disobedience လောက်ကြတဲ့အချိန်မှာဟုတ်တယ်ကျွန်တော်တို့အာခံတာတော့အာခံကြတယ်ဒါပေမဲ့အာခံပြီးသွားရင်ငါတို့ဘာလုပ်မလဲဆိုတဲ့ political direction ထွက်လာဖို့လို့အဲ့လမ်းကြောင်းပြနိုင်ဖို့ကျွန်တော်တို့စုစည်းပြီးတော့ကျွန်တော်တို့ဒီစန့်ကျင်နေတဲ့လူတွေအားလုံးကနေပြီးတော့လက်ခံနိုင်တဲ့လမ်းကြောင်းတစ်ခုပေါ်မှာရောက်လာဖို့အတွက်အရင်အရေးကြီ
းဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုလင်းထက်တိုင်ကိုမေးချင်တာကတော့လက်ရှိကျွန်တော်တို့လက်ရှိချိန်ဒီမှာကျွန်တော်တို့ဒီလမ်းပေါ်လူလူလှုပ်ရှားမှုတွေမှာကျွန်တော်တို့ဒီနာမည်ကျော်ဒီတရုတ်ဆောင်နေတော့ဒီဆိုလိုတွေလည်းပါဝင်လာတာတွေ့ရတယ်ပေါ့နောက်တစ်ခါကျွန်တော်တို့ဒီနိုင်ငံရေးဒီလှုပ်ရှားတက်ကြွတုံ့ပြန်ရတဲ့သူတွေလည်းဦးဆောင်လုပ်နေကြတာရှိပါတယ်ဆိုတော့ဒီကိစ္စနဲ့ဆိုတော့ကျွန်တော်ဒီလိုလူတွေကိုပြစ်မှတ်ထားပြီးအရေးယူဖို့လှုပ်ဆောင်လာတဲ့အခြေအနေတွေလည်းကျွန်တော်တွေ့ရပါတယ်ဆိုတော့ဒီလိုပြစ်မှတ်ထားအရေးယူလှုပ်ဆောင်မှုတွေကဒီလမ်းပေါ်ရလှုပ်ရှားမှုပေါ်မှာဘယ်လောက်ထိကြိုးစားရမှုရှိနိုင်မှာဒါတွေကိုဘယ်လောက်ထိကြံ့ကြံ့ခိုင်လှုပ်ဆောင်
ပါဘူးလိုအပ်မယ်ဒါလေးကိုလည်းထပ်နိုင်ဆွေးနွေးပြပါဦးခင်ဗျပထမဆုံးကျွန်တော်ပြောချင်တာကကျွန်တော်အတွေ့အကြုံနဲ့တစ်ချက်တော့ကျွန်တော်ရှင်ပြောချင်တာပေါ့နော်ကျွန်တော်ကဒါ2000ရွှေအောင်လှူရှားမှုမှာကျွန်တော်19နှစ်ပါပေါ့နော်အဲ့အချိန်မှာကျွန်တော်ဒီရွှေအောင်လှူရှားမှုမှာဘာကသမ ्या အဖွဲ့ချုပ်ဦးဆောင်သူတယောက်အနေနဲ့ကျွန်တော်ပါခဲ့အဲ့တော့အဲ့တုန်းကအချိန်မြတ်ပါလဲဆိုတော့ကျွန်တော်တို့ကမှောင်လုံးဝအမှောင်ထဲမှာကျွန်တော်ရှိတယ်အဲ့မှာကျွန်တော်ကဟိုတန်ဃာတွေနဲ့ဒီလောင်းသာဒီဈေးလုံးကိစ္စကနေစပြီးတော့ဟိုလှုပ်ရှားမှုတွေလုပ်တယ်လုပ်ရင်းနဲ့ကျွန်တော်တို့ဆောင်းတော့ဒီမိုကရေစီရရှိရေးဆိုတာမျိုးဖြစ်လာအောင်တွန်းတင်ကြတာပေါ့နော်အဲ့တော့လူလူပါဝင်လာတဲ့အခါမှာကျွန်တော်ဒီမိုကရေစီရရှိရေးလုပ်တယ်တကယ်တမ်းပြောရင်ဒီမိုကရေစီဆိုတာဘာမှန်းကိုမသိတဲ့လူဖွဲ့စည်းတစ်ခုဒီမိုကရေစီရရှိရေးပြောရတဲ့အခါနဲ့အခုအခြေအနေကိုပြန်ကြည့်ရင်ဆောင်းတော့ဒီမိုကရေစီအပြည့်မဟုတ်ရင်တော့မှဟိုတစ်စိမ့်တစ်ပိုင်းဆိုရင်တော့လူလူကဒီမိုကရေစီရဲ့အရာတော်ကိုသိပါအဲ့ဒီအချိန်မှာတော့လင်းအနေငယ်လင်းနေတာကိုပြန်ပိတ်ခံလိုက်ရတဲ့အခြေအနေပေါ့ဒါတာလက်ရှိဟိုမတူပွဲပြတဲ့အခြေအနေပေါ့လမ်းမော်လှူရှားမှုဆိုရင်တော့မှကျွန်တော်တို့နောက်ပြီး2000အခြေအနေကိုပြန်ကြည့်ရင်2000မှာကျွန်တော်တို့ကရန်ကုန်မြို့ရှိမယ်တခြားသောမြို့ကြီးတချို့ရှိမယ်ဟိုပြီးတော့အဲ့ဒါတော့မှကျွန်တော်တို့မသိအောင်ဟိုကျွန်တော်တို့ရန်ကုန်မှာနေတိုင်းထွက်တယ်ဒါပေမဲ့ကျွန်တော်တို့ထွက်နေတဲ့အချိန်တွေမှာဘယ်နေရာမှာဆက်အနာရှင်ကိုဆန့်ကျင်နေလဲဆိုတော့ကျွန်တော်မသိအောင်တော့ motivation မရအောင်ဒါတာတစ်ပိုင်းဒီရန်ကုန်မှာဆိုလဲအားလုံးသိတယ်ရွှေဘုံပြားသွားမယ်ပြီးစုတွေအဲ့တော့တကယ်ဖြိုခွဲလိုက်တဲ့နေရာမှာလဲဆွမ်းတော့ပြောလို့ main spot ကိုဖြိုခွဲလိုက်တော့ပြုတ်ခွဲသွားတယ်ပေါ့ဗျာအဲ့တော့မှကျွန်တော်တို့ဟိုတိန်းချောင်းလေးနဲ့ဆက်ပြီးလုံခါရရှိတာပေါ့ဟိုအခုအချိန်ကြီးအဲ့ဒါနဲ့ကွဲပြားခြားနားနေတယ်ဆိုတော့ကျွန်တော်တို့ရဲ့စုံရက်ဆိုတာကြီးဘ ਹੁ ချက်မရှိဘူးဒါလက်ရှိဖြစ်ဒီမှုအပိုင်းအဲ့တော့ဘ ਹੁ ချက်လှုပ်ရှားမှုကရန်ကုန်မှာလဲဘ ਹੁ ချက်မရှိဘူးတော့မြင်နေကုန်ဟုတ်တော့ဟဲရန်ကိုတော့ပြီးဖြိုခွဲမလားဟိုစုလီကိုဖြိုခွဲမလားပြဿနာမရှိဘူးလေမနေ့7နာရီ9နာရီဆိုတာနဲ့ဟိုမိမိတက်ဆိုင်ရာရက်ွက်တိုင်းမှာဟိုဆန္ဒထုတ်ပေါ်မှုတွေဖြစ်နေညနေဆိုတာနဲ့လမ်းထိပ်တိုင်းလမ်းထိပ်တိုင်းရက်ွက်တိုင်းမှာဖြစ်နေဒါတိုင်းရဲ့ကွဲပြားခြားနာအဲ့တော့ဘိုးချမ်းမရှိဘူးတော့လူလူရှောင်းမှုရဲ့အပိုင်းအဲ့တော့နောက်တစ်ချက်ကကျတော့ဘသူဥဆောင်နေတာလဲဆိုတဲ့ဘိုးချက်ကျွန်တော်တို့လူလူအားလုံးထောက်ခံတဲ့ဒေါ်သန်းစုကြည်ဟိုလူလူအားလုံးရဲ့ခေါင်းဆောင်လူလူခေါင်းဆောင်ဖြစ်တဲ့ဒေါ်သန်းစုကြည်ကအကွာထင်းထင်းခံတာအဲ့တော့ခေါင်းဆောင်မှုမရှိဘူးလို့ဟိုအာဏာရှင်ဘက်ကယူဆရင်တော့ယူဆလို့ရတာပေါ့ဒါပေမဲ့အခုဘာဖြစ်လဲဒေါ်လန်းသူကြီးကိုဖမ်းဆီးထိန်းသိမ်းတာတော့မှာနိုင်ငံတော်ရဲ့တမရတရားဝင်တမရကိုဖမ်းဆီးထိန်းသိမ်းတော့မှာလူလူလှုပ်ရှားမှုကနှီးမျိုးစုံပုံစံမျိုးစုံနဲ့ဖြစ်နေအဲ့တော့ဘိုးချမ်းမရှိဘူးကျွန်တော်တို့အားလုံးက နေရတိုင်းတပြိုင်တည်းကနေပြီးဆိုတော့မိမိရဲ့နှော်လင်းချက်အနာဂတ်တွေဖြစ်တဲ့အလင်းရောင်တွေကိုပိတ်ခလိုက်တဲ့အခါမှာမျိုးဆက်အားလုံးပါသွားတယ်မျိုးဆက်အားလုံးကဒီကျွန်တော်တို့ရရှိနေတဲ့အလင်းရောင်ကျွန်တော်ရရှိနေတဲ့အနာဂတ်နှော်လင်းချက်တွေကိုပြန်တောင်းဆိုတဲ့လှုပ်ရှားမှုဖြစ်နေတယ်လူတို့လှုပ်ရှားမှုကိုဒီစစ်အာဏာရှင်နေတဲ့နီးလန်းဟောင်းနဲ့ဖြိုခွဲလို့တော့မရသူတို့အနေနဲ့စဉ်းစားဟိုကျွန်တော်တို့ဘက်ကစဉ်းစားတာတော့ဆိုတော့ပြောလေထင်ပေါ်ကြောကြသူတွေကိုတရားဆွဲတယ်ကိစ္စမရှိဘူးဟိုတရားဆွဲတယ်ဆိုလို့ဟိုလူတွေရက်သွားတာဆိုတော့မရက်ပါဘူးဆိုတော့ပြောလို့ဟိုဟိုဒေါ်လန်းသူကြီးကိုလူလူကောင်းဒေါ်လန်းကြီးကိုဖမ်းထားတယ်ဖြစ်တာပဲနောက်ဟိုကိုကိုမင်းကိုနိုင်တို့ကိုလည်းဒါအရေးယူမယ်ဟိုဝရန်တီကြီးညာတယ်ဒါပေမဲ့လူတွေထွက်နေတယ်ဒါဟိုတိဖို့လိုတယ်ဒါပကတိအခြေအနေပဲလူတို့ရဲ့စိတ်ဆန္ဒလူတို့ရဲ့နှောင့်နှင်းချက်ကဒါပဲအဲ့တော့ဟိုအနာရှင်ကနီလန်ဟောင်းပေါ့နော်အကျန်းဖတ်မယ်ဟိုခေါင်းတွေတော့ဖမ်းလိုက်ရင်တော့ဖြင့်ဟိုအင်အားတွေကျွေသွားမယ်သူတို့တော့တန့်သွားမယ်ဆိုတာမျိုးနဲ့ဟိုရှင်းလင်းတာအဖြစ်မဖြစ်ဘူးသိကြတယ်ဒီခစ်ကမတူတော့ဘူးဗျနောက်ဘာနောက်တဲ့တစ်ခုပေါ့နော်ဟိုဒီကဟိုအားလုံးကိုကျွန်တော်မျှဝေချင်တာကကျွန်တော်တို့2000ခွန်မှာကိုယ်တိုင်ဖြတ်တန်းခဲ့တဲ့အနေနဲ့2000ခွန်စက်တင်ဘာ25ရက်နေ့မှာစစ်တပ်က144ထုတ်တယ်26ရက်နေ့မှာစစ်တပ်ကစပစ်တယ်။26 29 28 29မှာကျွန်တော်တို့လုံဆောင်မရက်သွားတယ်။ကျွန်တော်စက်မလုံနိုင်ဘူး။ဘာလို့ပစ်တယ်။ဖမ်းနေစီးတယ်ပစ်တယ်ဖမ်းနေ။အဲ့တော့ကျွန်တော်တို့ပြန်ကြည့်အောင်အခုဒီနေ့ဖြစ်နေတဲ့ကာလမှာ144ထုတ်တာဘယ်နည်းရှိသွားပြီလဲ။ကျွန်တော်တို့လူလုံဆောင်မှုကရက်သွားသလား။လူလုံဆောင်မှုကဆက်ပြီးတက်လာလားဆိုတာဒါအားလုံးမြင်တယ်။သိတာဒါကွဲပြားခြားနားမှုဖြစ်နေတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကနှောင်းခုံလုံဆောင်မှုမှာလဲကျွန်တော်တို့ကနိပညာအားမရှိဘူး။ဟိုလူလူဟောဥဆိုလေးနေပါဆိုတော့ဟိုကျားတို့ဟို CDM လှုပ်ရှားမှုတွေကိုကျွန်တော်မရခဲ့ဘူးကျွန်တော်ကလမ်းပေါ်ထွက်တာတော့မှဟိုခုကြောင့်ဟိုဖြစ်ခဲ့ရတယ်ဗျာ
ဟို
လူလူကို
ဟုတ်
ကဲ့ဟုတ်ကဲ့အဲ့တော့ဟိုမတူကွဲပြားမှုကအဲ့အပိုင်းပေါ့နော်ကျွန်တော်တို့အခုဖြစ်နေတဲ့လှုပ်ရှားမှုကဟိုအရင်အတိတ်ကလှုပ်ရှားမှုလိုမျိုးလူလူတည်တဲ့လူလူတည်တဲ့တော့မှနော်နိုင်ငံကြီးနားလေလူလူတည်တဲ့မဟုတ်ဘူးဟိုတကယ်အလွှာပေါင်းစုံပါတဲ့လူလူလှုပ်ရှားမှုဖြစ်ခဲ့ပြီးတဲ့ခါကျတော့မှထူးခြားချက်ကပါဆိုတော့ဒီအစိုးကိစ္စဆက်အစိုးရဝန်ထမ်းတွေရဲ့အာခံတဲ့လှုပ်ရှားမှုဖြစ်တယ်ပေါင်းဆက်နေတဲ့အားဖြစ်တာပေါ့နော်နောက်တစ်ချက်တပြိုင်တည်းကျွန်တော်တို့လှုပ်ရှားမှုတွေနဲ့အချိန်နဲ့အမျှစက္ကန့်တိုင်းအမျှမှာနိုင်ငံတကာရဲ့အားပေးမှုဝန်ရံမှုစစ်အာဏာရှင်ကိုဖိအားပေးမှုတွေတပြိုင်တည်းဖြစ်နေတယ်အဲ့တော့ကျွန်တော်တို့လှုပ်ရှားမှုတွေကဟိုရက်တန့်လို့မရတော့ဘူးကျွန်တော်တို့ဒေသပေါက်ဟိုအောင်မြင်တဲ့အနေထောက်ရောက်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
ဟုတ်ကဲ့ပါမြတ်ဆိုတော့ဆွနိပေးတာကျေးဇူးတင်ပါကျွန်တော်ဆွနိတင်ရတယ်ပြည့်ပါဒီမှာပဲဆွနိပွဲရက်ပါဖြစ်ပါတယ်ဟိုပေါင်းဝင်ဆွနိပေးကြတဲ့ဒေါက်တာဆိုင်းကြည်စင်ဆိုကိုလင်းထိုင်တို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်အားလုံးပဲကျေးဇူးပါခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တင်းငွေနေမနက်ခင်းသတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုစက်ကျင်ဆန္ဒပြနေသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကစနေနေ့ကပြစ်ခတ်နေနေတာကြောင့်အ ਨੇ စုံလူနှုတ်ဦးသေဆုံးသွားခဲ့ရပါတယ်။ဒဏ်ရသူတွေလည်းရှိတာကြောင့်မနေ့စနေနေ့ဟာဖေဖော်ဝါရီ1ရက်နေ့အာဏာသိမ်းချိန်ကစလို့သူရက်တန်ယိုအဖြစ်ဆုံးနေ့တစ်နေ့ဖြစ်လာခဲ့ပါတယ်။နမကျော်ရုပ်ရှင်သရုပ်ဆောင်တဲ့မြမရုပ်ရှင်စီယုံဥက္ကဋ္ဌဟောင်းသရုပ်ဆောင်လူမင်းကိုမြမစစ်တပ်ကစနေနေ့ညကဖမ်းဆီးလိုက်ပါတယ်။စက်ကျင်သဘောထားကွဲလွဲခွင့်အခွင့်အရေးကိုအသုံးချရာကြောင့်ဘယ်သူတူတယောက်ကိုမှအနိုင်ရမကြောက်စေသင့်ဘူးလို့ရန်ကုန်မြို့အမေရိကန်တန်ယုံကစနေနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကလည်းမြန်မာစစ်တပ်အပေါ်ရေးယူဆောင်ရွက်ချက်တွေထပ်မံလှုပ်ဆောင်ဖို့စဉ်းစားနေတယ်လို့ဗြိတိန်နိုင်ငံကြီးဝန်ကြီးဒိုမနီရပ်ကပြောပါတယ်။တစ်ချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကလည်း
မြန်မာနိုင်ငံအတွင်းလက်နက်မဲ့အရတားတွေကိုအသက်သေးစေနိုင်လောက်တဲ့လက်နက်တွေနဲ့အင်အားသုံးပစ်ခတ်ဖြုတ်ခွဲတဲ့ပြမှုကိုဘာအကြောင်းပြချက်နဲ့မှခုခံချေပါလို့မရဘူးလို့ပြောပါတယ်။ဒီနေ့ကနေနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များဘေးဘီဟာကင်းဝေးပြီးကိုယ်စိတ်နှစ်ပါးရှင်လန်းချမ်းမြေပါစေကြောင်းဆုတောင်းလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရမတော်ပါ
This program has come to you from the Voice of America, Washington.